Welcome to the Voice of America in Burmese.
Washington Miro, VOA American Dangani, Natana set it, Sanuari la Goye, Sanini Menekin season ago, Yamasano de Menet, Chanaigani Kunanaiti, Linometer Naseli listening, I said it, Lanamita dea goes Erugani, Tolan Bini Ravi, Jama Kinu Tapa, Dimenekin the Renegoma, Engine I net to Biopia Pibame. American Pirosuma, Asua Tiagani, not Asua Tiago, Ninjanswa Anna, Fletian Pit, Tame Matine. Yazu Nepal Yasa, Chenton Gary, Senlavu Pepe, Tamara Donald Trumpga, Duha, a Yuko can Tamara Joe Biden, Tamara Pit, Gentisa, James Wego, Dayamam Hopulo, Taujani, Matrajani, Deep Bay Light Body, Yuko Wemma, Mr. Biden and Naya Jang, a deputed Lungans in his Hong Yanide, Ludore, Tamara Trump will talk on the ring when you have seen him with Pipwanke in here, Jama, Tamara Trumpga, January in the same Jimpam, Gentisa, James Wego, Dudomam Hopulo, Dudama Jigger up to Body. Tabime, not them a biting a suago, Anna, Lepiang Piego, Chocho Mumune, say Sandra Piao, do the mara down Utare, Jan Chengren, Losang Domelo, video Mengunguro, Jetabriniga, Topian Tara Pipari, Leshi the mara da Unine, a hulu gentisa, James Wem Mateo Beniraha, Lunger de Angas and Nene, now by da, Padamazon Jane Pipari, the mara Trump go Bambo Mu, Miazon Pigere, do the mara Mike Bensnet, the mara Ruja, did the rimba dream away. မပြေလည်မှုတွေတိတိတသာတွေ့လာနေရပြီးဒုသမရနဲ့နှိစက်တဲ့အတိုင်းဝိုင်းရဲ့ပြောဆိုချက်တွေရတော့ဒီကျန်းသစ္စာကျင်းစုပွဲကိုဒုသမရပန်စတက်ရောက်ကိုရှိပါတယ်သမရရဲ့အခုလိုပြောကြားချက်တွေအနာအခုပြောင်းကာလာတာဝန်ထမ်းဆောင်နေတဲ့ဘိုင်ဒန်ဖွဲ့ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးအမေရိကန်လွှတ်တော်ရင်ဗိုလ်ဘူးနဲ့အတင်းဝင်ရောက်စီးနင်းမှုဟာဒီမိုကရေစီရဲ့လွတ်လပ်မှုကိုစော် ီမီရှယ်ဘက်ရှလက်ကတောင်းဆိုလိုက်ပါတယ်အခုဖြစ်ရဟာနိုင်ငံရေးခေါင်းဆောင်တွေကိုလိုရာဆွဲပြီးမမှန်မကန်ပြောဆိုမှုတွေကနေပေါ်ပေါက်လာတဲ့အမုန်းတရားနဲ့အကြမ်းဖက်မှုတွေဖြစ်ကြောင်းလည်းပြစ်တင်လိုက်ပါတယ်အမေရိကန်ရွေးကောက်ပွဲမှာနည်းမတမာမှုရှိတယ်လို့ဆွဆွဲတာဟာအမေရိကန်နိုင်ငံရေးလုပ်ငန်းစဉ်အားရုံအောင်စူးစမ်းမှုတစ်ခုဖြစ်ကြောင်းနဲ့ဒီစူးစမ်းမှုမအောင်မြင်တာအတွက်ဝမ်းမြောက်ရပါမယ်ဒါဟာဒီမိုကရေစီလုပ်ငန်းစဉ်အတွက်အနှောက်အယှက်ဖြစ်ကြောင်းလည်းမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်ဒါဆန်နီကပြောပါတယ
် We call on leaders from across the political spectrum including the president of the United States
ကခေါင်းဆောင်နေတယ်မမှန်ကန်တဲ့အန်ဒီအကြီးတွေပြောဆိုမှုတွေကိုရှောင်ကျဉ်မှုနဲ့သူတို့ကိုထောက်ခံသူတွေကိုလည်းဒါမျိုးမလုပ်အောင်ပြောကြဖို့အတွက်တောင်းဆိုကြောင်းပြောသွားတာပါဒါပြင်သတင်းမီဒီယာသမားတွေအဖို့ပြင်းထန်တဲ့ချိန်ချောက်မှုတွေနဲ့သူတို့ပိုင်ဆိုင်မှုဖျက်ဆီးခံရတာတွေရှိနေတယ်ဆိုတော့တောင်းလို့ရှာသတင်းတွေကြားနေရကြောင်းလည်းတကယ်တော့သတင်းလွတ်လပ်ခွင့်ဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့အရာဖြစ်ပြီးသတင်းမီဒီယာနဲ့သတင်းသမားတွေကိုတိုက်ခိုက်မှုဟာအားလုံးကိုစော်ကားမှုသာဖြစ်ကြောင်းလည်းပြောပါတယ်။ထွက်လာတဲ့ COVID-19 ကာကွယ်ဆေးတွေကိုချမ်းသာတဲ့နိုင်ငံတွေကနေအများဆုံးဝယ်ယူနေကြတဲ့အတွက်ကမ္ဘာဆင်းရဲတဲ့နိုင်ငံတွေမှာဆေးမရပဲဖြစ်နေတယ်လို့ WHO ကမ္ဘာ့ချမ်းသာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ချတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ WHO ဥဆောင်တဲ့နိုင်ငံတကာကာကွယ်ဆေးဆိုင်ရာပူးပေါင်းဆောင်ရွက်တဲ့ COVAX အဖွဲ့ကနေကမ္ဘာတစ်လောကဝင်ငွေနည်းနဲ့အလဲလက်ဝင်ငွေရှိတဲ့နိုင်ငံတွေကိုဆေးရတာနဲ့ဖြန့်ဖြူးပေးဖို့အတွက်ကာကွယ်ဆေးအလုံးပေါင်း1ဘီလီယံဝယ်ယူဖို့စာချုပ်ချုပ်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်။စာချုပ်အရနောက်ထပ်ဘီလီယံနဲ့ချီတဲ့ဆေးတွေကို COVAX အဖွဲ့ကဝယ်ယူခွင့်ရှိပေမဲ့ဒီကာကွယ်ဆေးအစီအစဉ်တွေကိုချမ်းသာတဲ့နိုင်ငံ36နိုင်ငံနဲ့အလဲလက်ဝင်ငွေရှိတဲ့နိုင်ငံ6နိုင်ငံပါဝင်တဲ့နိုင်ငံပေါင်း42နိုင်ငံကလှုပ်ဆောင်နေတာကြောင့်ဆေးရတဲ့နိုင်ငံတွေအတွက်နောက်ထပ်ကာကွယ်ဆေးရဖို့လမ်းမရှိပဲဖြစ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ဒီချမ်းသာတဲ့နိုင်ငံတွေကဆေးရဖို့အတွက်ကို့အစီအစဉ်နဲ့ကိုလှုပ်ဆောင်နေပြီးကို့နိုင်ငံအတွက်ပဲကိုကြည့်နေကြတာကလည်းနောက်ပြဿနာတစ်ခုဖြစ်ပြီးဒါဟာတစ်ကမ္ဘာလုံးကိုထိခိုက်စေတယ်လို့ပြောပါတယ်။ဒါကြောင့်ကာကွယ်ဆေးကိုမျှဝေသုံးစွဲပြီးအသက်တွေကိုကယ်ဖို့နဲ့ကျန်းမာရေးစနစ်တွေတည်ငြိမ်အောင်လုပ်တာဟာကမ္ဘာစီးပွားရေးအမြန်ပြန်ပြီးနလန်ထူးမှုကိုအထောက်အကူဖြစ်စေကြောင်းနဲ့ကာကွယ်ဆေးတွေကိုကို့နိုင်ငံအတွက်ကိုစုဆောင်းချမယ်အစား COVAX အဖွဲ့ကိုလှူကြဖို့လည်းတိုက်တွန်းခဲ့ပါတယ်။COVID-19 အတွက် American နဲ့ Britain ကထုတ်တဲ့ကာဝယ်ဆေးတွေဟာလုံးဝယုံကြည်စရာမရှိတဲ့အတွက်အီရန်နိုင်ငံတွင်မတင်သွင်းဖို့အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကတောက်ကြနေမှာပိတ်ပင်လိုက်ပါတယ်။ American နဲ့ Britain နိုင်ငံတွေကကာဝယ်ဆေးတင်သွင်းမှုကိုပိတ်ပင်ကြောင်းနဲ့ဒီနိုင်ငံတွေဟာတခြားနိုင်ငံတွေကိုထိခိုက်အောင်လုပ်လို့စိတ်မရှိဘူးလို့မပြောနိုင်ကြောင်းလည်းအီရန်ခေါင်းဆောင်ကတွစ်တာမှာရေးပါတယ်။အီရန်မှာဒီရောဂါအခုဆက်ခံသူ1,200,000ကျော်ရှိပြီး ်သေဆုံးရသူက 9,600 ကျော်ရှိပါတယ်သူရဲ့မဟာရန်သူကြီးဖြစ်တဲ့အမေရိကန်ကအရေးယူတန်းခတ်မှုတွေချမှတ်ပြီးဒီရောဂါအတွက်အတားအဆီးတွေလုပ်နေတယ်လို့အီရန်ကဆွဆဲပါတယ်ဒီအရေးယူတန်းခတ်မှုမှာအစားအသောက်နဲ့ဆေးဝါးအတွက်ကင်းလွတ်ခွင့်ပေးထားတာဖြစ်တယ်နဲ့နိုင်ငံတကာဘဏ်တွေကတော့ငွေအလွှဲပြောင်းကိစ္စရပ်တွေမှာအီရန်ပါဝင်လာရင်လက်မခံကြပါဘူးဒီကံရောဂါဖြစ်ပွားနေတဲ့မနစ်ကမတ်လထဲမှာဒီရောဂါအတွက်အကူအညီတွေပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကမ်းလှမ်းခဲ့ပေမဲ့အီရန်ရဲ့ရန်ဘက်ဖြစ်တဲ့အမေရိကန်ရဲ့ရည်ရွယ်ချက်ကိုအယုံကြည်မရှိဘူးလို့ပြောပြီးခါမင်နီကလက်မခံပေးချခဲ့တာပါ Pfizer BioNTech ကာကွယ်ဆေးတသိန်းခွဲအီရန်ကိုပို့ဖို့အတွက် American ခြေဆက်အီရန်သိပ္ပံပညာရှင်တွေစီစဉ်ထားပေမဲ့ခါမင်နီရဲ့ပြောကြားချက်ကြောင့်အခုဖျက်သိမ်းခဲ့ရတယ်လို့အီရန်လာချမ်းနေအဖွဲ့ကတောက်ကြနေမှာပြောပါတယ်
American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါ COVID-19 ကရောဂါကြောင့်ထိခိုက်ခဲ့တဲ့ခီးသောလုပ်ငန်းတိုးမြင့်ရေးယောဂါကာဝေးရေးတက်မှတ်ချက်တွေနဲ့အတူမဟာဗျူဟာချမှတ်ဆောင်ရွက်နေကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။တောက်ချာနေကပြုလုပ်တဲ့အမျိုးသားခီးသောလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီအစည်းအဝေးကိုပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာခီးသောကဏ္ဍပြန်လည်ထူထောင်ရေးအစီအစဉ်ကိုတော်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။ကမ္ဘာခီးသောလုပ်ငန်းအဖွဲ့ချုပ်ကမ္ဘာခီးသောလုပ်ငန်းကောင်စီတို့ရဲ့အကြံပြုချက်တွေနဲ့အတူဟိုတယ်နဲ့ခီးသွားတို့လာရေးဝင်ကြီးဌာနကလုပ်ငန်းအသင်းအဖွဲ့တွေနဲ့ပူးပေါင်းပြီးခီးသွားကန္တာပြန်လည်ထူထောင်ရေးမဟာဗျူဟာလမ်းပြမြေပုံကိုရေးဆွဲခဲ့ပါတယ်။ကာလတူကာလလကာလရှိမဟာဗျူဟာရေးမှန်းချက်တွေပါဝင်ရေးဆွဲထားတဲ့ဒီလမ်းပြမြေပုံကို COVID-19 ကာလမြန်မာခီးသွားလုပ်ငန်းပြန်လည်ကူစားရေးအစီအစဉ်နဲ့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်။ပြန်လည်ရှင်တန်ရေးလုပ်ငန်းစဉ်မှာအကြီးဆုံးကိစ္စကတော့ခီးသွားတွေနဲ့ဝန်ဆောင်မှုပေးတဲ့ဝန်ထမ်းတွေဘေးကင်းလုံခြုံရေးပဲဖြစ်ပါတယ်
။ဒါပြင် COVID-19 တက်ရောက်မှုကုစားမဲ့မြမစီးပွားရေးနလန်ထူရေးပြုပြင်ပြောင်းလဲရေးစီမံကိန်းတစ်ခုလုံးအသေးစိတ်ကို NLD အစိုးရကမကြခင်ထုတ်ပြန်သွားဖို့ရှိတယ်လို့လည်းတောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီအတောအတွင်းမှာပဲမြန်မာနိုင်ငံမှာ COVID ရောဂါကာကွယ်ဆေးကို February လထဲမှာစတင်ထိုးပေးနိုင်ဖို့ညွှန်မှန်းထားတယ်လို့တမရယုံညွှန်ကြားရေးမှူးကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နိုင်ငံတွင်း COVID-19 အတည်ပြုလူနာအရေအတွက်ဟာကြာသပတေးနေ့ကအနည်းငယ်ပြန်ပြီးများလာပြီးတဲ့နောက်တောက်ချာနေ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအတည်ပြုလူနာစုစုပေါင်း 132,900 ကျော်သေဆုံးသူပေါင်း 2,800 ကျော်နဲ့ဆေးရုံကဆင်းခွင့်ရသူစုစုပေါင်းက 132,200 ကျော်ရှိပါတယ်ရှင်COVID-19 ရောဂါကူးစက်မှုစံချိန်မြင့်တက်လာနေတဲ့ထိုင်းနိုင်ငံမှာအလုပ်ရှင်တွေကကန့်သက်ချက်အစ်တွေတတ်မှတ်ခဲ့တာကြောင့်ရွှေပြောင်းအလုပ်သမားတွေအတွက်အလုပ်ရှာဖွေဖို့နဲ့ရှင်သန်ရပ်တည်နေထိုင်ဖို့ရုန်းကန်နေရကြောင်းလူခွင့်ရေးဖွဲ့တွေကတောက်ကြနေကပြောပါတယ်။ထိုင်းနိုင်ငံမှာလက်ရှိကူးစက်မှုနှုန်းမြင့်တက်လာနေတဲ့အခြေအနေဟာပြီးခဲ့တဲ့ဒီဇင်ဘာလကဗန်ကောက်တောင်ဘက်စမုတ်စခွန်မှာရှိတဲ့ပင်လယ်ရေထွက်ကုန်ဈေးကွက်ကနေစတင်ခဲ့တာဖြစ်ပါတယ်။ရွှေပြောင်းလုံသမားအများစုအထူးသဖြင့်ပင်လယ်စာဈေးကွက်နဲ့ဝန်ဆောင်မှုကဏ္ဍတွေမှာလုပ်ကိုင်သူတွေဟာထိုင်းဆိုရရဲ့ထောက်ပံ့မှုရဖို့မရှိနိုင်ကြောင်းဒေသခံပရာဟိတအဖွဲ့တွေကပြောပါတယ်။ထိုင်းနိုင်ငံဟာလက်ရှိနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးရွားဆုံးကိုရင်ဆိုင်နေရပြီးတနေ့ကိုကူးစက်မှုအသစ်200ကျော်နှုန်းနဲ့စုစုပေါင်းကူးစက်ခံရသူ9842ဦးသေဆုံးသူ68ဦးရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကအလုပ်သမားတွေအများစုရှိတဲ့စမုတ်စခွန်ပင်လယ်စာဈေးကွက်ကနေစတင်ခဲ့တာကြောင့်အခုလိုဗိုင်းရပ်စ်ကူးစက်မှုနှုန်းများလာတဲ့အပေါ်မြန်မာရွှေပြောင်းအလုပ်သမားတွေကိုလူအများကပြစ်တင်ပြောဆိုနေကြပါတယ်။ရွှေပြောင်းအလုပ်သမားတွေအနေနဲ့အလုပ်ပြန်လုပ်ချင်တဲ့ဆိုရင် COVID-19 စစ်ဆေးထားပြီးဗိုင်းရပ်စ်မရှိဘူးဆိုတဲ့ရလက်ဆေးမှတ်တမ်းကိုပြနိုင်မှသာအလုပ်ရှင်တွေကလက်ခံမယ်လို့ပြောကြောင်းစမုတ်စခွန်မှာရှိတဲ့ရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်း၃ဘွဲကပြောပါတယ်ရှင်။တရုတ်နိုင်ငံမြောက်ပိုင်းဟိဘစ်ပြည်နယ်ရှူဂျိုကျွန်းမြို့မှာရှိတဲ့ ဂျိုချန်အရက်မှာခရိုင်လိုက်ဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးမှုတွေပြုလုပ်ခဲ့ရကနေ COVID-19 ရောဂါရှိနေသူပေါင်း259ဦးတွေ့ရှိခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။တောက်ကြနေကပြုလုပ်တဲ့မြို့တော်ဝန်အဖွဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယမြို့တော်ဝန်မန်ရှန်ဟောင်းကဂျိုချန်ခရိုင်ဟာတရုတ်နိုင်ငံမှာရောဂါကူးစက်မှုအန္တရာယ်အများဆုံးနေရာဖြစ်နေတယ်လို့အခုလိုပြောသွားပါတယ်
။作为高风险地区的藁城区目前已全部完成全员
ဒေသခံလူဦးရေ6,800ကျော်ကိုစမ်းသပ်ခဲ့ပြီး9,200ကျော်ကိုနှာခေါင်းထဲထည့်ပြီး swab နမူနာယူစစ်ဆေးခဲ့ရမှာတောက်ကြနေနေ့လည်း12နာရီတွေ့ရှိချက်အရလူပေါင်း259ဦးမှာဗိုင်းရပ်စ်ကူးစက်နေပြီးအဲ့ဒီထဲက112ဦးဟာရောဂါအတည်ပြုထားသူတွေဖြစ်ပြီးကျန်တဲ့148ဦးကတော့လက္ခဏာမပြသူတွေဖြစ်ပါတယ်သူတို့အားလုံးကုသမှုခံယူဖို့သတ်မှတ်ထားတဲ့ဆေးရုံကိုလွှဲပြောင်းခဲ့ပြီးပါပြီလို့ပြောသွားတာပါ VNN နိုင်ငံမှာမတရားသဖြင့်ထိမ့်သိမ်းခံထားရသူအားလုံးကိုပြန်လွှတ်ပေးဖို့နဲ့ပုဂ္ဂိုလ်တဦးချင်းစီအနေနဲ့လက်တော့ပြန်ခံရမှာကိုကြောက်ရွံ့စရာမလိုပဲသူတို့ရဲ့အမြင်တွေလွတ်လပ်စွာထုတ်ဖော်ခွင့်ပြုဖို့ American ပြည်ထောင်စုကတောင်းဆိုကြောင်းနိုင်ငံသားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရKill Brown ကပြောကြားခဲ့ပါတယ် VNN လွတ်လပ်သောသတင်းတောက်များအသင်း IJAV ကအသင်းဝင်3ကိုတင်းတန်တဲ့ထောင်ဒဏ်တွေချမှတ်ပြီးနောက် American နိုင်ငံသားရေးဌာနကကြာသပတေးနေ့ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ Fanchi Dun ကိုထောင်ဒဏ်15နှစ်နဲ့ငွယင်တွန်သူနဲ့ Lee Hoon Min Twan တို့ကိုထောင်ဒဏ်17နှစ်စီပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ် VNN ဖွဲ့စည်းပုံခြေကဥဒေမှာပါတဲ့လူခွင့်ရေးပြဋ္ဌာန်းချက်တွေနိုင်ငံတကာလိုက်နာရမယ့်တာဝန်ဝတ္တရားတွေနဲ့လိုက်လောညီထွေဖြစ်အောင်တေချာစေရေး VNN အစိုးရအနေနဲ့ဆောင်ရွက်ဖို့တိုက်တွန်းကြောင်း Brown ကပြောပါတယ်စနေနေ့နေ့ခင်းသတင်းစီစဉ်ကိုဒေါက်ခင်မျိုးတက်နဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
်ကျွန်တော်ဝင်းမြင့်ပါရွေးကောက်ပွဲပြီးအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံနေတဲ့နောက်ဆုံးအခြေအနေနဲ့ရှေ့မှာဖြစ်တင်တာတွေကိုဥဆောင်ဆွေးနွေးနေတဲ့ NLD အတွင်းမှ၃နဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညွန်နဲ့အဓိကတိုင်းရင်းသားပါတီတချို့ခေါင်းဆောင်တွေကိုမေးရမှာဒေါက်တာအောင်မိုးညွန်ကမကြခင်ခီးစဉ်ပြန်ဆဖို့ရှိတယ်လို့အခုလိုစရှင်းပြပါတယ်
။အချင်းပြည်နယ်သွားခဲ့တယ်မွန်ပြည်နယ်သွားခဲ့တယ်ပြီးခဲ့တဲ့ဒီ၅ရက်နေရပေါ့ကျွန်တော်တို့တိုင်းရင်းသားပါတီရဲ့ဆွေးနွေးတာတွေကိုစာရတွေကိုဘူအလုံးမှုဆောင်ဖွဲ့ကိုစတင်လိုက်ပြီးအားရစာပေါ်မှာကြည့်ပြီးတော့ဟိုပြည်နယ်သွားဒီပြည်နယ်သွားသူတို့ဆုံးဖြတ်ပါလိမ့်မယ်။အဲတိုင်းရင်းသားတွေကလည်းပဲမျှော်နေတယ်တွေ့ချင်ပါတယ်။ဖေဖော်ဝါရီလထဲမှာလည်းပဲတတိယကြိမ်ပြည်တော်သူတို့ပြန်ဆရုံမယ်ဆိုတော့ဒီဇန်နဝါရီလထဲမှာဒုတိယပါဖြစ်စီတတိယပါဖြစ်စီခီးဆွဲဖြစ်မယ်လို့ထင်ပါတယ်။
အဲဒီတော့ဘိုလ်လုံးမှုဆောင်ဖွဲ့ကိုတင်ထားတဲ့စာထဲမှာဘာတွေအဓိကပြောထားပါလဲလို့မေးရမှာဒေါက်တာအောင်မိုးညိုက
တိုင်းရင်းသားတွေကတချို့ကြတော့လည်းပဲပြည်တော်စုအစင်းကဖြည့်ရှင်းရမယ့်ကိစ္စတွေရှိတယ်။ဥပမာဖြင့်ပြည်တွင်းညီညာရေးကိစ္စတို့ကျွန်တော်တို့ရဲ့ဓာတ်ရိုက်ပတ်သက်တာကတော့ပြည်နယ်လွှတ်တော်ပြည်နယ်အစိုးရဖွဲ့တဲ့ကိစ္စအဲ့ဒါတွေပဲသူတို့ပြောပါတယ်။သူတို့ကလည်းပဲဘိုလ်ချုပ်အောင်ဆန်းက1946ခုနှစ်ကချင်ပြည်နယ်လာတော့ကပင်လုံအစကချင်ပြည်နယ်ကလို့ပြောလို့ရပါတယ်တဲ့။ဒီမှာကချင်ပြည်နယ်ကချင်အုပ်ချုပ်ခွင့်ရရမယ်လို့ဒန်းတူညီမကြီးပြောထားတယ်။အဲ့ဒါမျိုးတွေဖြစ်ဖို့ဆိုရင်တဲ့ကိုလာမဲ့2021မှာဖွဲ့မဲ့ပြည်နယ်လွှတ်တော်တို့ပြည်နယ်အစိုးရတို့မှလည်းပဲရွေးချယ်တင်မြှောက်ချင်းခံရတဲ့တိုင်းရင်းသားပါတီလေးတွေကိုလည်းပဲနေရာပေးသင့်ပါတယ်ဆိုပြီးသူတို့ပြောတာရှိတယ်။
ဒီနေရာမှာပြီးခဲ့တဲ့တစ်ခေါက်ကချင်နဲ့မွန်မာတွေ့ကြုံခဲ့ရတဲ့ပုံမူတည်ပြီးရှေ့မှာဘလို့ပိုကောင်းလို့ဖို့ရှိပါလေလို့မေးရမှာလဲဒေါက်တာအောင်မိုးညိုက
ရွေးကောက်ပွဲရလဒ်ပေါ်မှာအခြေခံလိုက်တော့ကရွေးကောက်ပွဲမှာနိုင်ငံရေးကျွန်တော်အမြင်ပြောက်ခဲ့အမြင်ပြောတာတော့ဒါအဖွဲ့ချုပ်ရဲ့အမြင်မဟုတ်ဘူးနော်ဒီပြည်နယ်လွှတ်တော်ဆိုတာကိစ္စတွေမှာသူတို့ဘာတွေပြောချင်တုံးဆိုတာမျိုးကိုအဓိကစောင်းပေးရင်လို့မို့လို့ဖိလိုက်တဲ့လူတွေကရွေးချယ်တင်မြှောက်ရင်းခံတဲ့လွှတ်တော်ကိုလည်းဖြစ်နေတာပါအဲ့ဒါတော့ညှင်းခုန်နေတာပေါ့ဒီနေရာဟိုနေရာဆိုတာတွေကတော့ပြင်းညက်ပါပဲအရေးကြီးတာကတိုင်းရင်းသားညီကိုတွေရဲ့ဘာတွေလိုအပ်တယ်ပြောရမှာလေအဲ့တော့အစဉ်ပြေအောင်တော့တိုင်းရင်းသားညီကိုတွေအဆက်အသွယ်ရှိတဲ့ယူတော့အဖို့အထင်မဖြစ်စေချင်ဘူးပြောထားတယ်
ဒီပေါ်အခုဆက်ဆက်သွယ်ရထားပြီးရှမ်းပြည်နယ်မှာတတိယအများဆုံးအနိုင်ရထားတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးဆိုင်လေးကလည်း
ဒေါက်တာအောင်မိုးညွန်ကျွန်တော်တို့က contact person တယောက်နဲ့တော့ဖုန်းကင်းအဆက်အသွယ်ရပါတယ်ဒါပေမဲ့ make set ကစားပြောရင်အဆင်မရှိပါသေးဘူးအထမတစ်ချက်တော့အရေးချေခံဆက်တော်ကိုယ်စားလှယ်ဒီကိုပဲရွေးပြီးဖိတ်တွေ့တယ်ဆိုတာမျိုးကတော့အခုတစ်ချိန်ကျွန်တော် SNLB အနေနဲ့ဆိုရင်အဆင်မပြေတော့ဘူးကျွန်တော်ရဲ့ဆက်တော်ကိုယ်စားလှယ်တွေကရှမ်းပြည်နယ်အဆင့်ဆက်ချင်းပြည်နယ်ဖြစ်ပါတယ်ငါလူပေါင်း42ယောက်ကိုတနေရာထဲမှာစုဆောင်ပြီးတွေ့ဖို့ဆိုတာလည်းအဆင်မပြေတော့ဘူး အဲ့တော့ပါတီကတောင်းပေးထားတဲ့ပြည်သူ့ချင်းကြီးအဖွဲ့နဲ့ပဲပြည်သူ့မှတ်တာလင်းရှင်းပြပါလိမ့်မယ်။နောက် NLD ဘက်ကကြတော့တိုင်းသားပါတီရဲ့အစံကိုနားထောင်ရင်သဘောထားရယူတဲ့ပတ်သက်စွာတဲ့ကိုနိုင်ငံရေးကဘလောက်ထိလိုက်လျောနိုင်လဲ။ဒါမဲ့တွတ်တော်စိုးရရဲ့ဖွဲ့စည်းပုံစနစ်နဲ့ပတ်သက်ပြီးတော့မှတိုင်းသားတွေနဲ့ဘလို့မျိုးနှိမ့်နိုင်မှုရှိတယ်ဆိုတာကိုပြောပိုင်ဆိုပိုင်နဲ့မိန့်တိတ်မျိုးပါလာလို့ရှိရင်ပြည်သူ့မှရှင်းပြလိမ့်မယ်။
ဒါအပြင်အရင်တုန်းကဆက်သွယ်ရခဲ့ပြီးကြရမှာမဲတစုံတရာနိုင်ထားတဲ့ကြားပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရဆိုင်းနေနိုင်ထွေးကလည်
းလွန်ခဲ့တဲ့1920လောက်မှာတော့တခါထိဆက်မိကြတယ်ကိုတော့နောက်ပိုင်းမှာသူတို့ကချင်ကိုဦးဆုံးသွားမယ်ဆိုပြီးဖြစ်လာတယ်နောက်ပိုင်းမှာတော့ဘာမှပြန်ဆက်တွေ့တယ်ကျွန်တော်တို့နိုင်ငံရေးပါတီတွေရဲ့သဘောထားရယူပြီးမှဒီဆင်းရဲတဲ့ပုံစံမျိုးရှိတဲ့တာပေါ့နော်နိုင်ရကိုယ်စားလှယ်တွေပဲအကြီးကဲခေါ်ယူတာဝန်ပေးတာမျိုးကတော့2015လို့ပြောဆက်ရက်တွေကပါတီတွေခွဲခြားပြီးမှစွတ်စွတ်တမှုတွေဖြစ်ပေါ်လာမှလည်းဆိုရင်1990လွန်လုံးမှာဒီဘုံချော်လန်းခဏခါမှာလက်တရံတူတဲ့ပုံစံမျိုးတစ်စုံစင်းမှုမှုအလွန်တန်းဤသည့်ချက်တဲ့ပြောင်းစုတစ်ခုလုံးကိုသွားနိုင်တဲ့နိုင်ငံရေးခင်းချင်းမျိုးဆိုရင်တော့ဘူရော့ဆင်ပြေမှာ
ဒီနေရာမှာရခိုင်ပြည်နယ်မှာမဲအများဆုံးနိုင်ထားတဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှကလည
်းနိုင်ငံရေးပါတီဆိုတာနိုင်ငံရေးပါတီအချင်းချင်းဒဲတူရေတူဆွေးနွေးတဲ့အခွင့်အရေးကိုဖန်တီးဖို့လိုပါတယ်အပေါ်စီကနေပြီးငါတို့တော့မင်းတို့လာနှက်ဆောင်ပါဆိုတဲ့ခင်းချင်းမျိုးဆိုရင်တစ်စုံစင်းနေမဖြစ်နိုင်ဘူးသာဘလောက်အင်အားကြီးလို့ဆိုတဲ့စိတ်မှန်မှန်တဲ့ကိုဘိဖေထားပြီးကောင်းမွန်တဲ့အဖြစ်တစ်ခုကိုရအောင်လုပ်ဖို့လို
တယ်တကယ်တော့ရွေးကောက်ပွဲပြီးအနိုင်ရ NLD ဆိုရပါတီနဲ့အဓိကအတိုက်ခံဖြစ်တဲ့ချက်ခိုင်ဖွံ့ဖြိုးရေးပါတီအပြင်တပ်မတော်နဲ့ပါမဲရလက်အပြန်လန်ညှဉ်းပန်းမှုတွေပြင်းထန်လာနေချိန်မှာအခုလိုတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံတဲ့ခီးစဉ်တွေဖြစ်လာတာပါခင်ဗျာကျွန်တော်ဝင်းမြန်ပ
ါကျွန်တော်ညံဝင်းအောင်ပါခင်ဗျာဂျပန်နိုင်ငံကကီရင်ကုမ္ပဏီအနေနဲ့မြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမီတက်နဲ့စီးပွားရေးပူးတွဲလှုပ်ဆောင်နေတာကိုအဆုံးသတ်သင့်ပြီလို့ HRW အပါဝင်အခြားလူအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်မြန်မာတပ်မတော်ဟာလူအခွင့်အရေးချိုးဖောက်မှုဟာရောစစ်ရဇဝမှုကျူးလွန်ရမှာပါတောင်းဝန်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အဲ့ဒီလိုတောင်းဆိုကြတဲ့အကြောင်းကိုတင်ပြချင်ပါတယ်ဒီယာနဲ့အဖျော်ရမကာရီထုတ်တဲ့ဂျပန်ကီရင်ကုမ္ပဏီဟာမြန်မာစစ်တပ်ပိုင်း MEHL ဥပိုင်လီမီတက်နဲ့ပေါင်းပြီးမြန်မာဘီယာနဲ့မန္တလေးဘီယာတွေကိုမြန်မာနိုင်ငံမှာထုတ်လုပ်နေတာပါလူအခွင့်အရေးချိုးဖောက်မှုဆေးရဆိုးမှုကျူးလွန်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာမှာအပြင်းထန်ပြစ်တင်ဝေဖန်ခံရတဲ့မြန်မာစစ်တပ်နဲ့စီးပွားရေးပေါင်းလုပ်နေတာကိုအဆုံးသတ်သင့်ပြီလို့ HRW ခေါ်လူအခွင့်အရေးစောင့်ကြည့်အဖွဲ့ကဇန်နဝါရီ၈ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုပါတယ်ဥပိုင်လီမီတက်နဲ့ပေါင်းပြီးစီးပွားရေးလုပ်နေခြင်းဟာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေပိုလုံနိုင်အောင်ထောက်ပံ့ပေးသလိုဖြစ်နေတယ်လို့ HRW အဖွဲ့အာရှဒေတာလက်ထောက်ဒရိုက်တာဖေရောဘတ်ဆန်က VOE နဲ့တည်ထောင်ဆက်သွယ်မေးမြန်းစင်မှာပြောဆိုပါတယ
် Kirin Ichiban to end their engagement with the Union Myanmar Economic Holding which is controlled by the military directly benefits the military and the military
မြန်မာစစ်တပ်ပိုင် MEHL ဥပိုင် limited နဲ့စီးပွားရေးပူးတွဲလုပ်နေတာကို Kirin Japan ကုမ္ပဏီကရပ်တင်ပြီလို့ကျွန်တော်တို့တောင်းဆိုလိုပါတယ်မြန်မာစစ်တပ်ဟာအဲ့ဒီလုပ်ငန်းတွေကနေအကျိုးအမြတ်တရားရရှိနေပြီးလူဝင်ကြတဲ့အပေါ်လူမျိုးတုံတုပ်တင်တာမျိုးအခြားတိုင်းရင်းသားဒေသတွေမှာလည်းဆက်ရဆွေးမှုကျူးလွန်တာမျိုးလုပ်နေပါတယ်။ဒါကြောင့်ပြည်တွင်းကုမ္ပဏီဟာလူခွင့်ရေးကိုလေးစားလိုက်နာတယ်ဆိုတာပြသတဲ့အနေနဲ့ပွင့်လင်းမြင်သာမှုတာဝန်ယူမှုမရှိတဲ့ဥပိုင် limited နဲ့ပေါင်းပြီးဗီယာထုတ်တဲ့လုပ်ငန်းကိုရပ်လိုက်ဖို့အချိန်တန်ပါပြီ
။နိုင်ငံတကာမှာပြောနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကဖော်ချထားပါတယ်။2015ခုနှစ်ကစပြီးဥပိုင်လီမီတက်ရဲ့ဘီယာချက်လုပ်ငန်းမှာကီရင်ကုမ္ပဏီကအစုရှယ်ယာ55ရာခိုင်နှုန်းပိုင်ဆိုင်လာခဲ့တာပါဒါပေမဲ့2019ခုနှစ်ရခိုင်မြောက်ပိုင်းအရေးပေါ်လာခြင်းကစပြီးမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကပါပြစ်တင်ရှုတ်ချလာသလိုမြန်မာစစ်တပ်နဲ့ပေါင်းပြီးစီးပွားရေးလုပ်နေတဲ့ကီရင်ကုမ္ပဏီကိုလည်းဖိအားတွေတိုးပေးလာပါတယ်တခါဥပိုင်လီမီတက်နဲ့မြန်မာစစ်တပ်တို့ကြားစီးပွားရေးငွေကြေးပိုင်းဆိုင်ရာဆက်နွယ်မှုရှိတဲ့ဆိုတော့ကုလသမဂ္ဂရဲ့ဆွဆွဲချက်ထွက်ပေါ်လာပြီးမှကီရင်ကုမ္ပဏီကလည်း Deloitte Thomas ဆိုတဲ့ငွေကြေးဆိုင်ရာအကြံပေးကုမ္ပဏီကိုငှားရမ်းပြီးအကဲဖြတ်ခိုင်းခဲ့ပါတယ်ကီရင်အနေနဲ့တာဝန်ခံမှုရှိရင်အဲ့ဒီအစီရင်ခံစာအသေးစိတ်ကိုအများသိအောင်ထုတ်ပြန်ပေးတဲ့နဲ့လို့ဖေရောဘတ်ဆန်ကပြောပါတယ
် The generals and their company are not providing the necessary information and how the company operates.
စစ်ဘိုလ်ချုပ်တွေနဲ့ဥပိုင် limited တာဝန်ရှိသူတွေကလိုအပ်တဲ့သတင်းအချက်အလက်ကိုအပြည့်အဝထောက်ပံ့ခြင်းမရှိကြလို့ဥပိုင်ကိုဘယ်လိုလဲပတ်နေတာဆိုတာကိုလည်းပွင့်လင်းစွာချပြခြင်းမရှိပါဘူး။ဒါကြောင့်ဒီလိုက်ကထုတ်ပြန်တဲ့အစီရင်ခံစာဟာလည်းပြည့်စုံမှုမရှိဘဲဖြစ်နေတယ်လို့ကီရင်ကုမ္ပဏီဘက်ကပြောနေပေမဲ့ အဲ့ဒီအစီရင်ခံစာကိုလည်းအများသိအောင်ထုတ်ပြန်ပေးတင်ပါတယ
်အလားတူ Justice for မြန်မာအဖွဲ့ကလည်းဒလွိုက်ရဲ့အကဲဖြတ်အစီရင်ခံစာအကျဉ်းဇန်နဝါရီ9ရက်နေ့မှာထွက်ပေါ်လာပေမဲ့အသေးစိတ်ကိုထုတ်ပြန်ပေးဖို့တောင်းဆိုသလို Kirin ကုမ္ပဏီရဲ့ယင်းနှိမ့်ညွှန်မှုတွေမြန်မာနိုင်ငံကပြန်ထွက်သွားဖို့ကိုလည်းတောင်းဆိုပါတယ်ကမ္ဘာမှာနာမည်ရှိတဲ့ Kirin အနေနဲ့စီးပွားရေးလုပ်ငန်းနဲ့အတူလူအခွင့်အရေးကိစ္စကိုပါထည့်သွင်းစဉ်းစားသင့်တယ်လို့ရန်ကုန်အခြေစိုက်ရင်းမြချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတိုက်တွန်းပါတယ်
။ Kirin Bia နေနဲ့လူခွေချိုးဖောက်မှုတွေလှုပ်ဆောင်နေပါတယ်ဆိုတော့မြို့ကြီးအဖွဲ့အစည်းမျိုးဌာနမျိုးနဲ့မှလှုပ်ဆောင်မှုမသင့်ပါဘူး။အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလူခွေချိုးဖောက်မှုတွေရှိနေတယ်။လူခွေနဲ့ပတ်သက်ပြီးတော့ဆွတ်ဆွဲခံနေရတဲ့စစ်တပ်တွေအများဆုံးပိုင်နဲ့ဥပိုင်ကုမ္ပဏီနဲ့လှုပ်ဆောင်ခြင်းကသူတို့အတွက်ဂုဏ်သိက္ခာကျစေပါတယ်။စီဝါရေးလုတ်တဲ့အမျက်ဆုံးဆိုတဲ့ခေါင်းစဉ်တစ်ခုလည်းမကြည့်ပဲနဲ့ကိုကြီးလုတ်လိုက်တဲ့အမျက်ဆုံးတစ်ခုကလူခွေရေးချိုးဖောက်မှုကိုအားပေးရရောက်နေမလားဒါကြောင့်မို့လို့ဒီလိုမျိုးပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုရက်တန်းကရက်ဖို့လိုအပ်ပါတယ်နောက်တစ်ခါတကယ်လို့များကို့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မယ်ဆိုလို့ရှိရင်တော့သူတို့ရဲ့ငွေကြေးတွေကဘယ်လိုမျိုးနေရာမှာသုံးဆွဲမှုရှိပြီးတော့လူခွေချိုးဖောက်မှုနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကိုအများသိအောင်ထုတ်ဖော်ပြောဆိုရဲလိုအပ်ပါလိမ့်မယ်။ဒါမှသာလူခွေချိုးဖောက်ခံရတဲ့သူတွေပေါ်မှာတာဝန်ရှိမှုတာဝန်သိမှုတွေဖြစ်လာမှာဖြစ်ပါတယ်ခင်ဗျ။
ညမစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လူခွေချိုးဖောက်တဲ့ကျူးလွန်မှုတွေကိုငြင်းပယ်ထားပြီးရိုဟင်ဂျာလက်နက်ကိုင် ARSC ရဲ့စီးနင်းတိုက်ခိုက်မှုကြောင့်ညမစစ်တပ်ကရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးလုပ်ခဲ့ရတယ်လို့သာတုံ့ပြန်လို့ရှိပါတယ်ခင်ဗျ။
ရှင်ကေယောဟကိုဗစ် -19 တကြောပြန်ကူးစက်မှုတွေမြင့်တက်လာနေတဲ့အတွက်မလေးရှားဂျပန်ထောင်ကိုရီးယားဘက်စတဲ့အာရှနိုင်ငံတချို့မှာရောက်ရှိနေတဲ့မြန်မာတွေကိုဗစ်ကူးစက်မှုအန္တရာယ်ကနေကာကွယ်နိုင်ရေးဘယ်လိုဆောင်ရွက်နေကြသလဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။မလေးရှားနိုင်ငံမှာတော့မလေးရှားရောက်မြန်မာနိုင်ငံသားတွေအနေနဲ့မလေးရှားနိုင်ငံကချမှတ်ထားတဲ့ကိုဗစ် -19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်ရေးဆိုင်ရာညွှန်ကြားချက်စီးနင်းစည်းကမ်းတွေနဲ့အညီနေထိုင်ကြဖို့ဇန်နဝါရီလ10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်အခြေဆိုင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကအထူးသတိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ်။မလေးရှားနိုင်ငံထဲမှာကူးစက်မှုနှုံမြင့်မားနေတဲ့အချိန်အရေးကြီးကိစ္စများမှအပါတန်ယုံကိုမလာကြဖို့နဲ့ကိုဗစ်ကာလအိမ်ပြန်ခြင်းနဲ့မလေးရှားရောက်မြန်မာတွေအဆင်ပြေအောင်ဆောင်ရွက်ပေးနေပါတယ်လို့မြန်မာတန်ယုံနဲ့အတူမလေးရှားရောက်မြန်မာလူသမားတွေရဲ့အရေးကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကပြောပြပါတယ်
။တန်ယုံအုံဝိုင်းထဲမှာဒီကိုဗစ်ကိုယောဂါတွေ့ပြီးဆိုလို့ရှိရင်ဟိုတက်တန်းလာတိုးမဲ့သူတွေတခြားအကြောင်းအကြောင်းကြောင့်ပေါ့နော်ဒီကျွန်တော်မြန်မာတန်ယုံကိုလာမဲ့သူတွေအတွက်အခက်အခဲရှိမှဆိုလို့ဆိုပြီးတော့ဒီကြေညာချက်ကိုထုတ်ပြန်လိုက်တာ CI နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်ကျင်တဲ့သူတွေ CI ရှောက်ခွင့်တော့ရှိတဲ့ဘက်ကိုတော့ခဏပိတ်ထားလိုက်မယ်ပြန်ဖို့ကိစ္စမှာကဟို၃မျိုးရှိတာပေါ့နော်ပထမတစ်မျိုးကတော့ကျွန်တော်တရားဝင် Warpa Meeting ကတက်တန်းထပ်တိုးလို့မရလို့ပြန်ဖို့အတွက်ကို waiting list နေနဲ့စောင့်နေတဲ့လူတွေရှိတယ်အဲ့ဒါလည်းကျွန်တော်တို့စရင်ရဆိုလို့ချင်း4000ကျော်လောက်ရှိတာပေါ့အခုမလေးရှားအစိုးရကနေပြီးတော့ဓာတ်ကြီးတက်တက်တတာနဲ့ပြန်ဖို့အတွက်ခွင့်ပြုထားတယ်အဲ့တော့မြန်မာတန်ယုံကကျမ်းမာရေးမကောင်းတဲ့လူတွေကိုဝင်ဆောင်တွေကိုအဓိကဦးစားပေးနေနဲ့စပြီးဆောင်ရွက်ပေးနေတယ်တတိယတစ်မျိုးကကျွန်တော်တို့လောကထိန်းသိမ်းစခန်းတွေမှာဒီကာလကြာချိန်စာနေနေတဲ့ဒီမြန်မာနိုင်ငံသားတွေကိုကန့်73ခုမှရှိတဲ့လူတွေကိုအလှည့်ကြပြန်ပို့နေတာပေါ့နော်
အရေးပေါ်အခြေအနေထုတ်ပြန်လိုက်ရတဲ့ဂျပန်နိုင်ငံမှာတော့မြို့တော်တိုကျိုပါဝင်စိုက်တမချီပါနဲ့ခိုနီကာဝါအနီးနားခရိုင်ကြီး၃ခုမှာအသွားလာတင်းကျပ်လူစုလူဝေးတွေမလုပ်ဖို့စီကံချက်တွေတင်းတင်းကျပ်ကျပ်ချမှတ်ထားပါတယ်။ဇန်နဝါရီလ9ရက်နေ့ကအရေးပေါ်အခြေအနေကြေညာလိုက်ရတဲ့ဂျပန်နိုင်ငံတွင်းကအခြေအနေတွေကိုတော့ဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်တော်တိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကအခုလိုရှင်းပြပါတယ်
။ဒီတိုကျိုနဲ့အနီးဆုံးဧရိယာပေါ့ဒီဟာတွေကဒီမြို့တွေကတိုကျိုနဲ့ချိတ်ဆက်နေတယ်ဒီနေ့ဆိုတိုကျိုနဲ့မဆိုင်တဲ့အိုဆာကာတို့တခြားနေရာကကူးစက်မှုမြင့်လာတာဒီနေ့ဆိုရင်အဓိကကတော့ဒီလူစုလူဝေးနည်းပေါင်းပေါ့နော်တောက်ပြီးတော့ဆိုင်နေဆိုရင်အထူးသဖြင့်ညနေ၈နာရီနောက်ပိုင်းဆက်မရောက်ဘူးပေါ့နော်တရင်ကတော့ဂျပန်ထုံးစံနဲ့တရင်ကတော့အဆက်မပြတ်ကြီးညာနေတဲ့တခြားဒီရေဒီယိုရော TV channel တွေ TV channel နဲ့ line ပေါင်းစုံနဲ့ကြီးညာတော့အကုန်လုံးတက်နေတော့အကုန်လုံးမြင်နေရတယ်အားလုံးတော့တတိနဲ့ဒီဆိုင်နေရပေါ့နော်ဘာဖြစ်လဲဆိုတော့ကိုဆေးုံနေလေဒီဆေးုံနဲ့မိသားစုခန္ဓာလေးဆေးုံကတင်ကလေးမပြည့်နေဘူးအထူးသဖြင့်နောက်ပိုင်းဆိုရင်ကိုဗစ်ဖြစ်တော့မှကိုယ်ရင်ကိုမှာပဲဒီကြားမိုက်ဆောက်ရှောက်မှုလုံးမဲ့ပုံစံမျိုးဖြစ်လာတယ်လူသိများလာပြီအဲဒီမှာရှိတဲ့ပုံမှာတော့ဖြစ်နိုင်တော့ဒီကိစ္စမရှိဘဲနဲ့လုံးဝလုံးဝအပြစ်မထွက်တာအကောင်းဆုံးပဲ
ဗီဒီယို စားတည်ခဲ့တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ဖို့တွေ့ရှိထားတဲ့တောင်ကိုရီးယားနိုင်ငံဘက်မှာတော့ COVID-19 ကူးစက်မှုကာကွယ်ထိန်းချုပ်ရေးညွှန်ကြားချက်တွေအဆင့်လေးသတ်မှတ်ပြီးတော့အတော်လေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေစေဖြစ်ပါတယ်။တောင်ကိုရီးယားရောက်မြန်မာတွေပါဝင်တောင်ကိုရီးယားပြည်သူတွေဟာအစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းချက်တွေကိုအထူးလိုက်နာကြပါတယ်လို့တောင်ကိုရီးယားနိုင်ငံအင်ချွန်ဒေတာဘူဖျောင်းမျိုးကဒေါ်မာလာရွှေကပြောပြပါဗျာ။
တောင်ကိုရီးယားနောက်ဆုံးအခြေအနေကတော့ကူးစက်နှုန်းကလွန်ခဲ့တဲ့အပတ်တွေနဲ့ဆိုင်ရင်တော့နည်းနည်းလျော့ကျသွားပြီ။ဆိုးမှာတော့ကူးစက်နှုန်းကနည်းနည်းလေးလျော့ကျသွားတယ်။ယုံကြည်မှာတော့နည်းနည်းမြင့်တက်လာတယ်။ကျန်းမာရေးဝန်ကြီးဌာနဘက်ကတော့သူကတတိယနဲ့ပဲတတိပေးတယ်။ဒါနိုင်ငံခြားသားတွေလေ overstate ရှိတဲ့လူတွေလည်းလာပါ။ကျန်းမာရေးဌာနတွေအဲ့ဟိုလာပြီးတော့အခက်မဲ့စေးကူးကြပါပေါ့။ safe စေးပါပေါ့နော်။အဲ့ဒါအများနဲ့တော့သူတို့ကြေညာထားတယ်။ chicken တင်းချက်ထားတာကြီးတော့ရှိတာပေါ့နော်။အရင်တော့ဆိုလို့ရှိရင်ပည့်ရက်တွေပါဒီမှာမြန်မာတွေတော်တော်လာလာအများကြီးရှိပေမဲ့အခုတိမထွက်ကြဘူး။အရင်တော့လမ်းပေါ်မှာလူတွေအများကြီးတော့မတွေ့ရဘူးပေါ့နော်။
အခုလို COVID-19 ကာလပြည်ပနိုင်ငံမှာရောက်နေပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားတွေနေရက်တွေကိုပြန်လည်နေကြတဲ့အတွက်သက်ဆိုင်ရာနိုင်ငံတွေနဲ့အတူအဲ့ဒီနိုင်ငံမှာအခြေစိုက်တဲ့မြန်မာတန်ယုံတွေပူပေါင်းပြီးတော့မဖြစ်မနေအရေးကြီးဦးစားပေးလူတွေအပြင်ပြန်လည်တဲ့သူတွေကိုအတုံးလိုက်ကယ်ဆယ်ရေး relief flight တွေနဲ့အပတ်စဉ်စီစဉ်ဆောင်ရွက်ပေးနေချိန်လေးဖြစ်ပါလေရှင်ကျွန်မဆူမွန်ပါ
VOA American တန်ကစနေနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြန်ကောက်နှုတ်တင်ပြပေးသွားပါမယ် Aung San Suu Kyi announces reboot to Myanmar peace process ငြိမ်းချမ်းရေးပြန်လည်စတင်မယ်လို့ Aung San Suu Kyi ထုတ်ပေါ်ကြေညာဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Online မှာ Sebastian Strange ကိုရေးသားရတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးကြပါမယ်ငြိမ်းချမ်းရေးဖြစ်စဉ်နဲ့အစုအဖွဲ့အသစ်တွေရဲ့အတန်ကိုကြိုဆိုထားပေမဲ့လည်းတောင်အဆန်းစကြီးအနေနဲ့အောင်မြင်မှုအခက်အခဲများစွာရှိနေစေပဲလို့ဆောင်းပါးကိုအစကြီးရေးသားလာပါဗျ။ပြီးခဲ့တဲ့ဇန်နဝါရီလ1ရက်ကနှစ်သစ်မိတ်ခွန်းထဲမှာနိုင်ငံတော်အတိုင်ပင်ခံတောင်အဆန်းစကြီးကပြည်တွင်းရေးပြဿနာတွေနဲ့ပိတ်မိတာကိုဆုံးသက်ဖို့နဲ့ကာလရှည်ကြာရက်ဆိုင်ထားခဲ့တဲ့ငြိမ်းချမ်းရေးညှိနှိုင်းဆောင်ရွက်မှုတွေကိုချဉ်းကပ်မှုအသစ်တွေနဲ့ပြန်လည်လှုပ်ဆောင်ဖို့ကတိပေးပြောကြားခဲ့ပါဗျ။လာမယ့်မတ်လတဲ့ဒုတိယသက်တမ်းကိုပြန်လည်စတင်မဲ့တောင်အဆန်းစကြီးကပြည်သူလူထုနဲ့လူထုအခြေပြုအဖွဲ့အစည်းတွေပါဝင်နိုင်ငံရေးအုပ်စုတွေအားလုံးကိုဖိတ်ခေါ်ထားတဲ့ငြိမ်းချမ်းရေးပြည်သူ့ကအသည့်အစည်းအဝေးကိုထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။လက်နက်ကငြိမ်းချမ်းရေးအဖွဲ့တွေကိုလည်းတနိုင်ငံလုံးအပြစ်ကက်ရဲ့စစ်ဆေးသဘောတူညီမှုစာချုပ် NCA မှာပါဝင်မှုတိုက်တွန်းလာပြီးလူထုပူးပေါင်းပါဝင်မှုကိုလည်းအတိအမှတ်ပြုပြောကြားထားပါတယ်။ဘယ်လောက်ထိပေါ်ဆောင်နိုင်မလဲဆိုတာကတော့သက်ဆိုင်သူတွေဘယ်လောက်ပါဝင်မလဲဆိုတဲ့ပုံမှာမူတည်နေလို့လည်းဆိုထားပါတယ်။2015နှောင်းပိုင်းမှာတိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့က NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီး2018ဖေဖော်ဝါရီလထဲမှာနောက်ထပ်နှစ်ဖွဲ့ထပ်မံပါဝင်လာဆိုပေမဲ့လည်းအချို့သောလက်နက်ကိုင်အုပ်စုကြီးတွေကတော့ပါဝင်လာတာမျိုးမရှိသေးဘူးလို့ဆောင်းပါးမှာရေးသားထားပါတယ်။ရွေးကောက်ပွဲပြီးနောက်ပိုင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တပ်မတော်တို့အကြားပုံမှန်မဟုတ်တဲ့အပြစ်ကက်ရဲဆဲမှုတွေဖြစ်လာခဲ့ပြီး AA က၎င်းတို့ဖမ်းဆီးထားခဲ့တဲ့ NLD လွတ်တော်အမတ်လောင်းတွေနဲ့စစ်သား၃ယောက်ကိုလည်းပြီးခဲ့တဲ့ဇန်နဝါရီလ၁ရက်နေ့ကလွှတ်ပေးခဲ့တာမို့အခုဆိုရင်ရွေးကောက်ပွဲဖြစ်သိမ်းခဲ့တဲ့နေရာတချို့မှာရွေးကောက်ပွဲတွေပြန်လည်ကျင်းပကောင်းကျင်းပမယ်ဆိုပြီးတော့ဖြစ်နိုင်ခြေတွေပေါ်ပေါက်နေတယ်လို့လည်းရေးသားထားပါတယ်။1948တိုင်းပြည်လွတ်လပ်ရေးအပြီးတွေကမြန်မာနိုင်ငံမှာတိုင်းရင်းသားချင်းချင်းမယုံကြည်မှုတွေတိုးပွားနေခဲ့ပြီးလူမျိုးရေးပဋိပက္ခပေါင်းများစွာလည်းရှိခဲ့တာမို့ငြိမ်းငြိမ်းရေးရအောင်မြင်မှုခက်ခဲသလိုထိန်းသိမ်းရေးရလည်းခက်ခဲလို့ဆိုပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ3ရက်ကအေယာဝတီတိုင်းတွင်းမှာကရင်ရွာသားတွေက2020ခုနှစ်ဩဂုတ်လအတွင်းကစိုက်ထူထားခဲ့တဲ့ကရင်မျိုးသားကောင်းဆောင်စောပတ်ဦးကြီးရုပ်ထုကိုစစ်တပ်ကဖိအားပေးဖယ်ရှားစေခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့2019ဖေဖော်ဝါရီလအတွင်းကရင်မြေထဲမှာဗိုလ်ချုပ်ဆန်ယုတ်ထုထားတာကိုစန့်ကျင်ဆန္ဒပြသူတွေကိုတော့ရဲကအကြမ်းဖက်ပြိုခွဲခဲ့တယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။ဒီလိုဖြစ်ရပ်တွေကြောင့်ဒေသခံကရင်ရွာသားတွေအကြားမှာမများတောက်မှုကိုခံစားကြရပြီးတိုင်းသားချင်းချင်းတန်းတူရေးကိုအခြေပြုထားတဲ့ငြိမ်းချမ်းရေးပြစ်စင်တွေမှာလည်းယုံကြည်မှုအားနည်းစေတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ရဲ့ဖော်ပြချက်ကိုကိုးကားပြီးဆောင်းပါးမှာရေးသားထားပါတယ်။တပ်မတော်နဲ့ဗဟိုအစိုးရဟာကရင်စုဖွဲ့တွေကသူတို့ရဲ့တမိုင်းဝင်ခေါင်းဆောင်တွေပေါ်ဂုံပြူတာကိုစက်တိုက်ပိတ်ပင်နေတဲ့အချိန်ထဲမှာပဲဗမာရင်ချင်းမှုဗမာတမိုင်းနဲ့ဆက်ဆက်တဲ့အထိတ်မှတ်တွေကိုလူနည်းစုဒေသတွေထဲမှာအတင်းကျပ်သွတ်သွင်းနေတယ်လို့လည်းစောင်းမမထောက်ပြထားပါတယ်။ဒေါံဆန်းစုကြည်ကငြိမ်းချမ်းရေးညှိနှိုင်းဆောင်ရွက်မှုဖြစ်စဉ်တွေထဲအတန်းဆုံးပါဝင်လာဖို့ရန်ကြိုးဆိုထားတဲ့ဂတိကဝတ်များစွာပေးနေပေမဲ့အခုလိုဘက်လိုက်ဆုံးဖြတ်တာတွေနဲ့မချေမချမ်းဖြစ်မှုတွေကြောင့်မြန်မာပြည်တွင်းပဋိပက္ခစုံလုံးအဖြစ်ရရှိဖို့ကတော့ဆက်လက်ဝေးကွာနေစေပဲလို့ဆောင်းပါးမှာရေးသားထားပါတယ်။အပြည့်စုံတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ
်။
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူတွေကတင်ဆက်ပေးပါမယ်။ရှစ်လေးလုံးလူလူရေတော်ကုန်ကြီးကနေပေါက်ဖွားလာတဲ့အမျိုးသမီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစုပေါင်းပြီးမြမအမျိုးသမီးသမဂ္ဂ BW ကိုဖွဲ့စည်းခဲ့တာဒီလ9ရက်ကြာတာပိုင်းက26နှစ်ပြည့်ခဲ့ပါတယ်။မြမအမျိုးသမီးသမဂ္ဂကိုဘယ်လိုရည်ရွယ်ချက်တွေနဲ့စတင်ဖွဲ့စည်းခဲ့တာပါလဲ။အဖွဲ့ရဲ့ရည်မှန်းချက်တွေကိုဘယ်လိုအကောင့်ထဲပေါ်နေသလဲ။အနာဂတ်မြမန်းချက်တွေကရောဘာတွေရှိနေသလဲဆိုတာတွေကိုမြမအမျိုးသမီးသမဂ္ဂဥက္ကဋ္ဌမတ်တင်နေမျိုးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်မြို့သမီးဌာနမှာတင်ဆက်ထားပါရရှင
်။မြမအမျိုးသမီးသမဂ္ဂကပြောမယ်ဆိုရင်တော့ထူးခြားချက်နေနဲ့ဆိုတော့ညီမတို့ကစကနာရှင်စနစ်တိုက်ချက်ရေးဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးပေါ့နော်ဒီရည်မှန်းချက်၃ခုအဓိကထားပြီးတော့မှကြားမှတန်းတူရေးအမျိုးသမီးတွေရဲ့ပါဝင်မှုတွေကနေတစ်ဆင့်ဒါတွေကိုပေါ်ဆောင်သွားမယ်ဆိုတဲ့ရည်မှန်းချက်ကြီးကိုချပြီးတော့လှုပ်ဆောင်ခဲ့တာပေါ့နော်ဆိုတော့ဒါကတော့ပြောမယ်ဆိုလို့ရှိရင်တော့အမျိုးသမီးအဖွဲ့သို့တော်လည်းနိုင်ငံရေးရရည်မှန်းချက်ကြီးကြီးမားမားချပြီးတော့မှလုပ်ငန်းအကောင့်တွေပေါ်နေတဲ့အဖွဲ့တီလို့ပြောလို့ရပါတယ်
ဆိုတော့မြမအမျိုးသမီးသမဂ္ဂဟာအမျိုးသမီးရေးတက်တက်ဆောင်ရွက်တဲ့အဖွဲ့အစည်းမျိုးဆိုတာထက်ဒီအမျိုးသမီးတွေစုဖွဲ့ပြီးတော့မှနိုင်ငံရေးရည်မှန်းချက်တမ်းမိမှလိုအပ်နေတဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်လာဖို့အတွက်ကြိုးပမ်းတဲ့အဖွဲ့အစည်းမျိုးလို့ပြောလို့ရပါသလားရှင်
။ဆိုတော့အချက်တစ်ချက်ပေါ်မှာတော့ခြေခံတာပေါ့နော်။တခုကတော့ဒါပြည်သူ့ယူဆဖွဲ့စည်းစဉ်ကလေးကရည်မှန်းထားတဲ့ဒီမြမပြည်မှာဆရာနေစစ်နဲ့ချုပ်ငြိမ်းရမယ်။ပြီးရင်ဒိုင်းအနာတန်ဒီကြီးကိုအာမခံတဲ့ဒီမိုကရေစီပြည်တော်စုတစ်ခုပေါ်ပေါက်ရမယ်ဆိုတော့ရည်မှန်းချက်ရှိတယ်ဆိုတော့အဲ့လိုမျိုးအရေးကိစ္စတွေမှာပေါ်ဆောင်တဲ့နေရာတွေမှာဟိုအမျိုးသမီးတွေကိုယ်တိုင်ကတက်တက်ကြွကြွနဲ့ပြီးတော့မှဥဆောင်တဲ့နေရာနေပါဝင်ခွင့်ရဖို့ဆိုတဲ့အနေထားတွေကလိုလာတယ်ပေါ့နော်ဒါကြောင့်မို့လို့ BWU လို့အဖွဲ့အစည်းတစ်ခုဖွဲ့လိုက်တယ်ဆိုလို့ရှိရင်ဒီပိုင်းတစ်ခုကိုကျမတို့အနေနဲ့ဆောင်ရွက်နေတဲ့ပိုင်းကလည်းပဲအမျိုးသမီးတွေဥဆောင်ဖို့ကျမတို့ညှိနှိုင်းပေးနိုင်တယ်ပြီးတော့မှအမျိုးသမီးတွေအနေနဲ့ဒီဥဆောင်မှုနေရာမှာတစ်ထဲဝင်ဝင်အတိတ်ပဲပြေဝစွာပါဝင်နိုင်ဖို့အတွက်ကိုလည်းဒီလိုလို့ဆိုလို့ရနိုင်မယ်။တပြိုင်တည်းမှာပဲခုနကပြောတဲ့ဒီညွာကြီးကြီးရင်းချမ်းရင်းရရှိဖို့အတွက်ကိုလည်းကျမတို့တွေကတော့နေရာတနေရာကနေပြီးတော့မှတာဝန်ယူလို့ဆောင်သွားနိုင်မယ်ပေါ့နော်။ဒီလိုအနေထားလေးတွေကိုစဉ်းစားဖြည့်ခဲ့ပြီးတော့မှဖတ်ကြည့်ခဲ့တယ်။အဲ့ဒီမျိုးဖတ်ကြည့်ပြီးတဲ့ချိန်မှာဗာတွေ့လာရလဲဆိုတော့အမျိုးသမီးတွေကစစ်ပွဲတွေအတွင်းမှာစံဖတ်မှုများစွာကြုံတွေ့ကြရတာရှိတယ်။26မှာဖြတ်ကျော်ပြီးတော့မှထွက်ပြေးလာရတယ်ပုံအောင်လာရတယ်ပြီးတော့ဒုက္ခတွေစခန်းတွေမှာရောက်လာတယ်သူတို့တွေမှာကအကျန်းဖတ်မှုတွေကနေလည်းအကောက်ပြေးဖို့လိုတယ်လို့မျိုးတပြိုင်တည်းမှာပဲဒီစစ်အာဏာရှင်စနစ်အောက်မှာဒီနေရာတော့ကြောင့်မလို့သူတို့မရရှိနိုင်တဲ့ပညာရေးတွေအတွက်ကိုကျွန်တော်တို့အနေနဲ့ကတော့အလို့တဘောသင်ကြားမှုမျိုးလေးတွေကိုလည်းပဲစီစဉ်ပေးနိုင်ဖို့လိုအပ်တယ်ဆိုတာတွေလည်းမြင်လာတာပေါ့နော်ဒါကြောင့်မို့လို့လည်းပဲတစ်ဖက်ကပညာပေးမယ်တစ်ဖက်ကစီရင်လို့ဆိုမယ်တစ်ဖက်ကလည်းပဲအလို့ပိုင်ခွင့်ခွင့်လန်းတွေရလာပြီဆိုရင်ပနာမရည်မှန်းချက်ဖြစ်တဲ့ဆရာနာရှင်စစ်ချုပ်ရေးပြီးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ဒါမှဒဏ်ရေးဆိုတာကိုကျမတို့ဖော်ဆောင်သွားနိုင်မှာပေါ့နော်။ဆိုတော့ဒီလိုရည်မှန်းချက်တွေနဲ့ကျမတို့တွေကဖတ်စီခဲ့တဲ့လုပ်ငန်းတွေကိုအကောင့်တွေပေါက်ခဲ့တာရှိပါတယ်
။အဲ့ဒီတော့ဒီရည်မှန်းချက်တွေကိုရောဘလောက်အထိအကောင့်တွေပေါ်နိုင်ပြီလို့အခုချိန်မှာပြန်သုံးသပ်မိလဲ
။26မိနစ်တာကာလကိုပြန်သုံးသပ်ကြည့်လိုက်မယ်ဆိုရင်အတိုင်းအတာတစ်ခုထိကတော့ဒီအမျိုးသမီးတွေကိုကျမတို့တွေကနေပြီးတော့မှစောရင်မြစ်တေတွေလုပ်ပေးနိုင်တယ်အသိပညာသေးတွေပေးနိုင်ခဲ့တယ်ပြီးတော့မှလည်းသူတို့ကိုယ်တိုင်ကသူရဲ့ရက်ရွာနေမြေသူတို့လူထုအတွက်ပြန်ပြီးတော့မှစွန့်စွန့်တနံပေါ့နော်တက်နိုင်တဲ့အင်အားတွေနဲ့အလုပ်တွေပြန်အကျိုးပြုရမယ်ဆိုတဲ့အသိတွေဖြစ်လာပြီးတော့လုပ်ငန်းတွေကမှတော့ပါလာကြတယ်ဒါကတော့အောင်မြင်မှုတစ်ခုလို့တော့ပြောလို့ရတယ်အမျိုးသမီးတွေလှုပ်ရှားမှုလုပ်တယ်ဆိုတဲ့နေရာမှာဒီလူတွေရဲ့အသွေးအမြင်အသွေးခေါ်ဒီပုံစံခွက်ဆေးရုပ်ယူဆတယ်ပေါ့လေနော်ဒါတွေကိုတိုက်ဖြတ်ရတဲ့ဖြစ်သွားကြမလို့အများကြီးတော့ဆက်လက်လှုပ်ဆောင်ရအောင်မယ်ကျမတို့ရဲ့အမျိုးသမီးတွေလှုပ်ရှားမှုစီးစဉ်ကတော့ရည်ရှိပေါ့နော်နှစ်ပေါင်းများစွာဆက်လက်ပြီးတော့တွားနေရအောင်မယ်စီးစဉ်ဖြစ်တယ်ပေါ့လေ
မြမအမျိုးသမီးသမဂ္ဂကိုစပြီးတော့ဖွဲ့တော်ကဒါ ရှိတဲ့ချင်းလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့အမျိုးသမီးတွေကနေပြီးတော့မှချမ်းမြေမှာပြောင်းလဲဖော်ဆောင်မှုကြိုးစားရင်းနဲ့နေဆက်ဒေတာတွေကိုရောက်လာစူးစီးမိတဲ့ဒီမှာမှပြပမှာပဲဖွဲ့စည်းခဲ့ပြီးတော့အခုနောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြင်ပြောင်းလဲမှုတွေရှိလာတဲ့အခါမှာလည်းပြည်တွင်းမှာပြန်ပြီးတော့လှုပ်ရှားလာတဲ့ဆိုတော့အခုဒီမြန်မာနိုင်ငံအတွင်းမှာရောတရားဝင်ဖွဲ့စည်းတစ်ခုအနေနဲ့ရက်တီလှုပ်ရှားဝင်ရနေပါပြီလားရှင
်။ဟုတ်ပြီ PWU ကတော့ပြောမယ်ဆိုလို့ရှိရင်သူကတမိုင်းချောင်းကဆက်အနာရှင်စနစ်ဖြုတ်ချရေးကိုကျမတို့ဥတည်ခဲ့တယ်။အထူးကတော့စနစ်ပေါ့နော်စနစ်တစ်ခုမှမှကျမတန်းလူရေးကိုမြင့်တင်ပေးတဲ့လူမှုတရားမျှတမှုကိုပယ်ဆောင်ပေးမဲ့အခြေအနေတခုကျမတို့ပြုလုပ်ချင်တဲ့ခါကျတော့ကျမတို့ရဲ့တမိုင်းချောင်းရဲ့လက်ရှိလှုပ်ဆောင်နေတဲ့အခြေအကစိတ်ကောင်းမှုများတယ်အန်ရည်နည်းနည်းများတယ်ပေါ့နော်။တောက်လျှောက်နှစ်တွေမှာကျမတို့အလုပ်သုံးတက်ခဲ့ပြီးတော့မှတ်ပုံမတင်ခဲ့ဘူးပေါ့နော်။ကျွန်တော်တို့ကတခုစိတ်ပူတာကအကယ်၍ကျမတို့မှတ်ပုံတင်လိုက်တယ်ဆိုလို့ရှိရင်တကယ်လို့ကျမတို့ကအစိုးရကိုရောတက်မတော်ဘောပေါ့နော်သူတို့ရဲ့လှုပ်ဆောင်ချက်တွေမာရင်းနေတယ်လိုအပ်ချက်တွေရှိနေလို့ဥပဒေနဲ့နဲ့ထောက်ပြပြောဆိုဝေဖန်သုံးသပ်မယ်ဆိုလို့ရှိရင်နောက်ထပ်ရရှိလာမဲ့ဒီဘေးထွက်ဆိုးကျိုးတွေပေါ့နော်ဒါနဲ့ပတ်သက်ရင်ဘလို့အမခံချက်မျိုးကျမတို့ပေးနိုင်မယ်ဆိုတာတွေအခုချိန်ကြီးအဖြေမရနိုင်သေးတဲ့အနေအထားတစ်ခုဖြစ်တယ်နောက်တစ်ခုကကြတော့အစင်းအဖွဲ့ဒီမှတ်ပုံတင်ခြင်းဆိုင်ရာဥပဒေရဆိုရင်လည်းကျမတို့ကမှတ်ပုံမတင်လဲရတယ် register မလုပ်လဲရတယ်ကျမတို့လှုပ်ရှားမှုတွေပုံမှန်ဆက်လုပ်ခွင့်ရှိတယ်ဆိုတဲ့အနေထားလည်းရှိတာပေါ့နော်ဆိုတော့အဲ့ဒီရဲ့အခွင့်အရေးကိုကျမတို့ကတော့ဆက်လက်တုံ့ချနေတယ်ဒါပေမဲ့အခက်အခဲအများကြီးရှိတယ် register မဟုတ်တော့ကြောင့်မလို့လွတ်တော်ကိုယ်စားလှယ်တွေနဲ့တတိတာတွေကျမတို့လုံးလုံးအခွင့်အလမ်းမရခဲ့ဘူးပေါ့နော်အတွေ့ခွင့်မရခဲ့ဘူးနောက်ပြီးတဲ့အခါကျလို့ရှိရင်တချို့နယ်တွေမှာအခမ်းအနားတွေလောက်တာပွဲတွေလောက်တယ်ဆိုရင်လည်းအများကြီးအခက်အခဲစိတ်ကောင်းမှုတွေကြုံရတယ်ချင်းချောက်တာတွေခံရတယ်ဆိုတော့ဒီနောက်ပိုင်းမှာတော့ဒါမှတ်ပုံတင်ဖို့အတွက်ကလိုအပ်ချက်တစ်ခုတော့ဖြစ်လာတယ်ဒါပေမဲ့တစ်ဖက်မှာလည်းခုနကစိန်ခေါ်မှုနဲ့ရရှိလာမယ့်ပြည်အမျိုးကိုဘယ်လိုကာကွယ်ပေးနိုင်မလဲဆိုတဲ့စဉ်းစားချက်လည်းဖြစ်နေသေးတယ်ပေါ့နော်
ဘလူပဲဖြစ်ဖြစ်ဒီအမျိုးသမီးသမဂအနေနဲ့လှုပ်ရှားမှုတွေကတော့ဆက်ပြီးတော့ရှိနေတယ်ဆိုတော့တခြားအမျိုးသမီးအဖွဲ့အစည်းတွေနဲ့ရောဘလူပုံစံနဲ့ပူးပေါင်းဆောင်ရွက်တာတွေရှိပါလဲရှင
်။ကျွန်မတို့မြန်မာအမျိုးသမီးသမဂရဲ့ယုံကြည်မှုတစ်ခုကဒီစနစ်တစ်ခုကိုအပြောင်းအလဲပြုလုပ်ဖို့နောက်ပြီးတော့မှလူတွေရဲ့အယူဆွေးနေတဲ့ရှေးယိုးဆွေးယူဆတွေပယ်ရှားပြဖို့ဆိုရင်ဒီဦးတယောက်တစ်ဖက်ဒီအုပ်စုကပဲလုံးလုံးမရဘူး။အားလုံးကနေပြီးတော့သူကပူးပေါင်းဆောင်ရွက်ပြီးတော့မှလှုပ်ဆောင်မှဒီအရေးကအောင်မြင်မယ်ဆိုတာကိုကျမတို့ငကူကလေးခံယူထားတယ်။ဒါကြောင့်မလို့ဒီ movement building ပေါ့နော်ဒီလှုပ်ရှားမှုတစ်ခုတည်ဆောက်မယ်ဆိုတဲ့စဉ်းစားချက်ကိုအစကတည်းကကျမတို့ရှိတယ်။အဲ့လိုကျမတို့ရဲ့စဉ်းစားချက်ကိုလည်းကျမတို့ဘယ်အနေစပြီးတော့ဖော်ဆောင်လဲဆိုတော့ WAD ဒီမြန်မာနိုင်ငံဖွဲ့ချုပ်မြန်မာနိုင်ငံပေါ့နော် WAD ဖွဲ့စည်းဖို့ဖြစ်လာဖို့ကျမတို့ကဥဆောင်ပြီးတော့မှအကောင့်တွေဖော်ခဲ့တာဒါကပြောမယ်ဆိုလို့ရှိရင်သမိုင်းမှတ်တိုင်တစ်ခုလို့ပြောလို့ရပါတယ
် WLB အပြင်တခြားပြည်တွင်းမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့ရောချိတ်ဆက်လှုပ်ဆောင်မှုတွေကလောလောဆယ်မှာဘယ်လိုအခြေအနေမှာရှိပါလဲ
သုံးသပ်ရမယ်ဆိုတော့ကျမတို့အမျိုးသမီးရေလှုပ်ရှားမှုတစ်ခုလုံးကအရင်ချိတ်ဆက်မမိနေဘူးလို့ပြောလို့ရတယ်တချို့ကအကြောင်းအရာလိုက်ချိတ်ဆက်ကြတယ်တချို့ကတော့ဖွဲ့စည်းကြံပေါ်မှုတွေချိတ်ဆက်ကြတယ်အမအလုပ်သမားရေးစလည်းလုပ်သမားရေးပြီးတော့မှလည်းမိသူနည်းညက်တွေမှာချိတ်ဆက်လှုပ်ဆောင်တာတွေရှိပေမဲ့ဒီကိစ္စကွန်ရက်ပုံစံတွေချိတ်ဆက်မမိနေတော့အမျိုးသမီးလှုပ်ရှားမှုတစ်ခုလုံးမဖြစ်နိုင်ဘူးအဲ့ထက်မှ BWU လည်းပါတယ်ဆိုတော့ BWU လည်းပဲခုနလိုသူပြစ်မှတ်နေနေရဲ့လုပ်ငန်းလှုပ်ရှားမှုတွေမှာပုံမအယုံစိုက်ရင်စိုက်ရဲနဲ့တခြားမျိုးပြီးအဖွဲ့တွေနဲ့ချိတ်ဆက်တဲ့နေရာမှာပူးပေါင်းဆောင်ရွက်တဲ့နေရာမှာအများကြီးအားနည်းခဲ့တယ်အများကြီးလိုအပ်ချက်တွေရှိခဲ့တယ်ပေါ့နော်တခြားဖွဲ့တွေလည်းအဲ့လိုပဲဖြစ်လက်မျိုးထင်တယ်ကိုယ်ရဲ့သတ်မှတ်ထားတဲ့လုပ်ငန်းတွေပြီးမြောက်အောင်မြင်ဖို့အကူပုံမှုပြီးတော့အယုံစိုက်ရင်းနဲ့တစ်ဖက်ကကျမတို့ကလက်ချင်းချိတ်ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့လှုပ်ဆောင်ချက်တွေကအားရလာတယ်ဒါမှမဟုတ်လည်းချိတ်ဆက်မှုအခုထိမမိနေသေးဘူးလို့ပဲကျမအနေနဲ့တော့ဟိုဟာတုံ့ပြန်မိတယ်ပေါ့
ဟုတ်ကဲ့အဲ့တော့အခုဒီ26နှစ်တာတက်တန်းကိုလည်းပြသလာခဲ့ပြီဆိုတော့ရှေ့အနာဂတ်မှာရောဘယ်လိုပုံစံနဲ့ပိုကောင်းအောင်ဘယ်လိုမျိုးရပ်တည်သွားဖို့ရှိနေလဲအနာဂတ်ရပ်တည်ချက်မျှော်မှန်းချက်ကိုလည်းသိပြရစေရှင
်ဒီအမျိုးသမီးတွေရဲ့အခြေအနေတွေကိုစမ်းစစ်ချက်တွေလုပ်လေလေသူတို့ရဲ့လိုအပ်ချက်တွေပို့တည်လေလေအများကြီးအလုပ်တွေလုပ်ပြရမယ်ဆိုတာလည်းအများကြီးသိရတယ်ဒါပေမဲ့ကျမတို့ပြန်တုံ့တက်မိတာကျမတို့အားလုံးမလုပ်နိုင်ဘူးဆိုတော့ကျမတို့ဘယ်ဟာကိုအဓိကအပြောင်းလဲလုပ်မလဲပေါ့နော်ဆိုတော့အောက်ခြေတူအမျိုးသမီးတွေရဲ့ဘဝမြင့်မားလာဖို့အတွက်ကိုတောင်းရင်မြင့်တင်ရေးတွေလုပ်ရင်ပြီးတော့မှသူတို့အသိပညာပေးတွေပေးရင်နဲ့သူတို့လိုအပ်တဲ့ကူညီဆောက်ရှောက်ရေးတွေပဲလုပ်သွားမလားသို့မဟုတ်မူ policy ဘိုင်းဆိုင်ရာအပြောင်းလဲတွေဖြစ်လာဖို့ဥပဒေတွေချမှတ်လာနိုင်ဖို့မှာပြန်ရှိနေတဲ့ရန်တရားတွေတိုင်းမှာအမျိုးသမီးတွေရဲ့ပါဝင်မှုအပေါ်မှာအသိမှတ်ပြုမှုအဲ့ဒီပေါ်မှာပဲတိုက်တွန်းလှုပ်ဆောင်ချက်တွေကိုပဲပို့လုပ်သွားမလားဆိုတဲ့အဲ့ဒီနှစ်ခုကြားမှာတော့ကျမတို့အများကြီးပြန်စဉ်းစားနေရတာရှိတယ်ဆိုတော့ဒီပြိုင်ထဲမှာပဲတောက်လျှောက်တော့ကျမတို့ကသိင်းအနေနဲ့ထားခဲ့တာပေါ့နော်အမျိုးသမီးလူငယ်တွေရဲ့ဥစားမှုတွေပုံမမြင့်တက်လာဖို့တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်လက်ဆင့်ကမ်းနိုင်ဖို့တော့ကျမတို့ပို့ကြိုးစားခဲ့တယ်ပေါ့ဒ ဲ့မဲ့ဒီဘက်နောက်ပိုင်းမှာတော့ကျမတို့ပင်မထားရတဲ့ရေမှန်းချက်ပေါ်မြမပြီးကပြန်လည်ပြင်းပြရေးပြီးတဲ့ခါကျလို့ရှိရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာအရင်ရေးကြည့်ရပေါ့နော်အဲ့ဒီအပိုင်းကိုပုံမှုပြီးတော့လှုပ်ရှားသွားရမယ်အဲ့တော့ဖက်ဒရယ်ကမြမပြည်မှာဒီစကလုံးကတော်တော်တင်ကြည့်ကြပြောပြမယ်နားလည်မှုတွေမတူကြဘူးအစိုးရနဲ့စစ်တပ်နဲ့ပြီးတော့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပြီးတော့အရက်ပတ်ဖွဲ့စည်းတွေကြားမှာဘလောက်တိုင်းတာထိဖက်ဒရယ်ပေါ်မှာဒီပဲဖွင့်ဆိုမှုတွေတူညီနေကြတယ်လေဒါတွေကိုကျမတို့ပြန်ဆန်းစစ်ရမယ်ပြီးတဲ့ခါကျရင်တကယ်ကျမတို့ပြောတဲ့တူတယောက်ချင်းစီရဲ့အခွင့်အရေးကိုအာမခံပြီးတော့မှဒိုင်းနာအားလုံးရဲ့ဒန်းလူကြီးကိုပေါ်ဆောင်ပေးမဲ့ဖက်ဒရယ်ပြည်ထောင်စုတစ်ခုကြည်လာဖို့လိုတယ်။အဲ့ဒီဖက်ဒရယ်ပြည်ထောင်စုတစ်ခုဖြစ်လာဖို့တော့ကျမတို့မြန်မာနိုင်ငံသမဂ္ဂအနေနဲ့ကတော့ပုံမအားဆိုင်ပြီးတော့မှလုပ်ဆောင်သွားမယ်။ဖြစ်ဖြစ်ရတော့ဖက်ဒရယ်နဲ့ပတ်သက်တဲ့နားလည်မှုတွေကိုပို့ပြီးတော့မှတည်တဲ့အမြင်တွေနဲ့ခုနကပြောတဲ့စဉ်းစားချက်ပေါ်မှာရပ်တည်ပြီးတော့မှမြင်လာဖို့တော့ကျမတို့လုပ်ဆောင်သွားဖို့အစီအစဉ်ဖြစ်ပါတယ်။
ဘုရားတူဒါဆွန်လင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်သမ္မတတွေအကြောင်းနဲ့အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံရသူအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါရစေ။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအခင်းကျင်းဟာကမ္ဘာကြီးတွေအပေါ်လဲရိုက်ခတ်မှုရှိရမို့အမေရိကန်နိုင်ငံရေးအပေါ်ကမ္ဘာကြီးဟာစိတ်ဝင်စားစောင့်ကြည့်လေရှိပါတယ်။American သမရာဆိုရင်လဲဩဇာကြီးမားတဲ့ကမ္ဘာခေါင်းဆောင်တွေထဲမှာတဦးအပါဝင်ဖြစ်ပြီးတော့တခါတည်းရမှာသမရာကိုလွတ်လပ်တဲ့ကမ္ဘာကြီးရဲ့ခေါင်းဆောင်ဖြစ်နေလဲရည်ညွှန်းလေးရှိပါတယ်။လာမယ့်ဇန်နဝါရီလ20ရက်နေ့မှာဆိုရင်2020သမရာရွေးကောက်ပွဲမှာအနိုင်ရတဲ့ရွေးကောက်ခံသမရာဂျိုးဘိုင်ဒန်ဟာကျန်းသစ်စာချိန်ဆိုပြီး American ပြည်ထောင်စုရဲ့46မြောက်သမရာအဖြစ်စတင်တာဝန်ထမ်းဆောင်တော့မှာပါ။ဒီတော့ American သမရာတွေဟာဘလူးလူမျိုးတွေပါလဲ။သူတို့ရဲ့နောက်ကျောင်းရာဇဝင်တွေကဘာတွေပါလဲ။ဘာကြောင့်ခေါင်းဆောင်တွေဖြစ်ခဲ့ကြတာလဲဆိုတာတွေကိုကြည့်ရအောင်ပါ။လွန်ခဲ့တဲ့နှစ်ပေါင်း232နှစ်သက်တမ်းကိုကြည့်မယ်ဆိုရင်တော့အမေရိကန်သမ္မတတွေအာလုံးနီးပါးဟာလူမျိုးမျိုးသားတွေဖြစ်ကြပြီးတော့ခရီးရန်ပရိုတက်စတင်တွေပါ46မြောက်သမ္မတဖြစ်လာမဲ့ဂျိုးဘိုင်ဒန်အပါအဝင်သမ္မတဖြစ်ခဲ့သူတွေထဲမှာ32ဦးကစစ်မှုထမ်းခဲ့သူတွေပါ26ဦးကတော့ကွန်ဂရက်လွှတ်တော်မှာလွှတ်တော်အမတ်တွေဖြစ်ခဲ့ကြပြီးတော့15ဦးကတော့သမ္မတမဖြစ်ခင်ဒုသမ္မတတာဝန်ထမ်းဆောင်ခဲ့သူတွေပါ33ဦးကတော့ကောလိပ်ကနေဘက်ချလာဒီဂရီရခဲ့ပြီးတော့29ဦးကတော့ရှေ့နေတွေဖြစ်ခဲ့ကြပါတယ်ထံခဲ့သူသမ္မတတွေလည်းအမေရိကန်ပြည်ထောင်စုကိုတည်ဆောင်ခဲ့သူအဖြစ်သတ်မှတ်ထားတဲ့ George Washington ကဆလို့43မြောက်အမေရိကန်သမ္မတ George W. Bush အဆုံးပါဝင်ပါတယ်။ Congress လို့တော့အမတ်တာဝန်ထမ်းဆောင်ခဲ့ဘူးသူသမ္မတတွေထဲမှာတော့အမေရိကန်ပြည်ထောင်စုရဲ့၄ယောက်မြောက်သမ္မတ James Madison ကထိပ်ဆုံးကနေပါဝင်ပါတယ်။အမေရိကန်သမ္မတတွေရဲ့ထောက်ဝက်ကျော်ဟာအမေရိကန်အောက်လွှတ်တော်နဲ့အထက်လွှတ်တော်ဒါမှမဟုတ်လွှတ်တော်နှစ်ရဲ့လုံးမှာတာဝန်ထမ်းဆောင်ခဲ့ပူးကြပါရယ်။46မြောက်သမ္မတဖြစ်လာမဲ့ဂျိုးဘိုင်ဒန်အပါအဝင်ဝါရန်ဂျီဟာရင်၊ဂျွန်အက်ဖ်ကန်နေဒီနဲ့ဘရက်အိုဘားမားတို့ဟာအထက်လွှတ်တော်အမတ်ကနေသမ္မတတန်းဖြစ်သွားသလိုဂျိမ်းစ်ကာဖီကတော့အောက်လွှတ်တော်အမတ်ကနေပြီးတော့သမ္မတတန်းဖြစ်သွားသူပါ။သမရကနေသမရဖြစ်လာသူ15ဦးတည်းက10ဦးကတော့သမရခွေလွန်သွားတာကြောင့်ဒုသမရကနေသမရဖြစ်လာတာပါအဲ့ဒီထဲကတဦးကတော့နာမည်ကျော် Watergate အရှုပ်တော်ပုံကြောင့်ယာရုကနေနှုတ်ထွက်လိုက်ရတဲ့သမရ Richard Nixon နေရာကိုဆက်ခံသူ Gerald Ford ဖြစ်ပါတယ်အခုသမရဖြစ်လာမဲ့ Joe Biden ကတော့သမရ Obama လက်ထက်မှာဒုသမရတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်သမရတဒန်တဆက်၄နှစ်ချပြီးတဲ့နောက်မှာသမရဖြစ်လာမဲ့သူပါသူဟာဒုသမရကနေသမရဖြစ်လာသူဒုတိယမြောက်တဦးဖြစ်ပြီးတော့ပထမတယောက်ကတော့သမရဒွိုက်ဒီအိုက်ဇန်ဟဝါရဲ့ဒုသမရရစ်ချတ်နစ်ဆန်ပါသူကတော့သမရသက်တမ်း26 နှစ်ကြာပြီးတော့မှသမရဖြစ်လာတာပါအမေရ ရိကန်သမရတွေထဲ33ကတော့ bachelor degree ရခဲ့ပါတယ်။ဘွဲ့ degree မရတဲ့သမရတွေထဲမှာတော့လူများလေးစားချက်ခင်ကြတဲ့ George Washington နဲ့ Abraham Lincoln တို့ပါဝင်ပါတယ်။ PhD ဘွဲ့ရသူတူကတော့ Woodrow Wilson တူတဲ့သာဖြစ်ပြီးတော့ Joe Biden, Barack Obama နဲ့ Bill Clinton တို့အပါအဝင်တချို့ကတော့ဥပဒေဘွဲ့တွေရခဲ့ကြပါတယ်။သမရတွေထဲမှာ Joe Biden အပါအဝင်ဥပဒေပညာရှင်ရှေ့နေဖြစ်ခဲ့သူ28ဦးရှိပြီးတော့ရှစ်ဦးဟာတရားရုံးချုပ်မှာတော့ရှောက်လဲခဲ့ကြပါတယ်။ William Howard Taft ကတော့သမရတာဝန်ထမ်းဆောင်အပြီးမှာတရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးပါတဲ့အဆုံးပြပြခြင်းတဲ့အကြောင်းအရာတွေထဲမှာတော့ဒီအမေရိကန်သမ္မတတွေရဲ့အသက်အရွယ်ပါဒီအမေရိကန်သမ္မတတွေထဲမှာအသက်အငယ်ဆုံးသမ္မတအုပ်စုဝင်2ဦးအသက်အကြီးဆုံး2ဦးနဲ့အများစုကတော့အသက်50နဲ့54နှစ်ကြား73ဦးလို့ဖြစ်ပါတယ်အငယ်ဆုံးသမ္မတဖြစ်ခဲ့သူကတော့ Theodore Roosevelt ဖြစ်ပြီးတော့သူဟာအသက်42နှစ်မှာသမ္မတဖြစ်ခဲ့သူပါ John F. Kennedy ကတော့အသက်43နှစ်မှာသမ္မတဖြစ်ခဲ့တာပါသမ္မတ Dwight D. Eisenhower နဲ့Ronald Reagan တို့ကတော့အသက်အရွယ်အတွေ့အကြုံရင့်ကျက်သူတွေဖြစ်သတ်မှတ်ခံရပြီးတော့အသက်အကြီးဆုံးသမ္မတကတော့ Donald Trump ပါသူဟာအသက်80အရွယ်မှာသမ္မတဖြစ်လာတာပါဒါပေမဲ့လည်းမကြခင်သမ္မတတောင်းထပ်ဆောင်တော့မဲ့ Joe Biden ကတော့အသက်88နှစ်ရှိတာကြောင့်အသက်အကြီးဆုံးသမ္မတဖြစ်လာတော့မှာပါခင်ဗျာအမေရိကန်ပြည်ထောင်စုရဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ် Nancy Pelosi ကိုဇန်နဝါရီ3ရက်နေ့ကရွေးချယ်လိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကအောက်လွှတ်တော်ဒီမိုကရက်မတ်နန်စီပလိုစီဟာ2003ခုနှစ်ကတည်းကအောက်လွှတ်တော်မှာဦးဆောင်လာခဲ့တာဖြစ်ပြီးတော့တဦးရီသောအမျိုးသမီးဥက္ကဋ္ဌလည်းဖြစ်ပါတယ
် We begin this new Congress during a time of extraordinary difficulty. Each of our communities has been dressed
in dan ka carry နဲ့ရင်ဆိုင်နေရချိန်မှာ Congress လွှတ်တော်ကိုစကြပါပြီ။ American တွေအနေနဲ့ကတ်ယောဂါဒန်နဲ့စီးပွားရေးကြက်တဲနေတဲ့အခြေအနေကိုရင်ဆိုင်နေကြရတာပါ။လူ3သိန်းခွဲလောက်လည်းတည်ဆုံးခဲ့တာကြောင့်အလွန်စိတ်မကောင်းဖြစ်ရပါတယ်လို့ဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်ခံရပြီးမင်းကွန်းပြောရမှာအခုလိုထည့်သွင်းပြောကြားသွားတာပါနန်စီပလိုစီယာ216မင်းနဲ့အောက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကပဲ Republican အောက်လွှတ်တော်အမတ် Kevin McCarthy က209မင်းနဲ့အောက်လွှတ်တော်မှာလူများစုခေါင်းဆောင်ဖြစ်လာတာပါသူ့အနေနဲ့အချိန်တော်ကြာဦးဆောင်မှုခံကဏ္ဍကနေပါဝင်မှုကိုသိမ့်မကျေနပ်ကြတဲ့ Democrat အမတ်တွေရှိနေတဲ့အခြေအနေNow the Republican လွတ်တော်အမတ်ဥယျာဉ်နဲ့ Democrat အမတ်ဥယျာဉ်တိတ်မကွာလှတဲ့အခြေအနေ Now the ကယောဟာကြောင့်လွတ်တော်တက်ဖို့ပြက်ကွက်မှုတွေရှိနေတဲ့ကြားမှာပဲသူဟာလွတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်ခံရတာပါအောက်လွတ်တော်မှာလွတ်တော်အမတ်ဥယျာဉ်435ဦးရှိတဲ့အနက်222ဦးနဲ့211ဦးမတိမရင်အနေထားရှိတာကြောင့်ဒါဟာနှစ်ပေါင်း20အတွင်း Democrat အမတ်ဥယျာဉ်အနည်းဆုံးနဲ့အောက်လွတ်တော်လူများစုဖြစ်လာတာပါအခုလို Nancy Pelosi ရွေးချယ်ခံပြီးချိန်မှာတော့ Democrat တွေမတရက်လက်ခုပ်ဩဘာပေးခဲ့ကြပါပဲ Republican တော်တော်များများကတော့လွှတ်တော်ခံမှာတွင်ရှိမနေခဲ့ကြပါဘူးခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါ2020မှာ NASA ကအင်ကာဂျိုစူဇန်၏အပါအဝင်အာဂတစူဇန်လီလာမှုအပြင်အာဂတဆိုင်ရာတိုးတက်မှုတွေအများကြီးရှိခဲ့တာနဲ့ပတ်သက်ပြီး NASA သိပ္ပံပညာရှင်ဒေါက်တာပရိဒါကင်ကိုမိန့်မြန်းပြီးသင်ပြပေးပါပ
ါ NASA နဲ့ထူးထူးခြားခြားအောင်မြင်တာ၃လေးခုလောက်အဓိကထားခွဲပြီးတော့ပြောလို့ရပါတယ်ဒီ Solar System ကျွန်တော်တို့ရဲ့နေဆက်ကြပါလားစူဇန်လီလာမှုနောက်တစ်ခုက Human Space Exploration နောက်ပြီးတဲ့အခါကြလို့ရှိလေဒုံးပြန်နေတီထွင်မှုဒုံးပြန်အစ်စ်တွေပေါ့နော်ဒီအင်္ဂါကျိုးဟိုနောက်9နှစ်10နှစ်လောက်တွင်မှာသွားမယ်ဆိုလို့ရှိလို့ရင်အခုလောက်ဆုံးတုံးနေတဲ့ဒုံးပြန်တုံးလို့မရတော့ဒုံးပြန်အစ်စ်တွေအဲ့ဒါတီထွင်အောင်မြင်မှုတွေရှိပါတယ်နောက်တစ်ခုကဒီဂျိုဒူးတွေဆက်သွယ်ရေးဂျိုဒူးတွေဘိုးလေဝသဂျိုဒူးတွေရဲ့အောင်မြင်မှုရှိပါတယ
်အင်္ဂါကျိုးစူဇန်လီလာရင်းနဲ့ပတ်သက်ပြီး NASA ကနေပြီးတော့ထူးထူးခြားခြားအောင်မြင်တာလေးပထမဆုံးပြောပြပေးပါအ
င်္ဂါကျိုးသွားပြီးတော့စူဇန်လီလာမှုအောင်မြင်မှုတွေမှာMars 2020 Engajo 2020ဆိုတဲ့ Engajo ဆင်းမဲ့စိတ်ယုတ်ကိုလွတ်တင်လိုက်ပါတယ်မကြခင်ကအဲ့ဒါကတော့ NASA ရဲ့အောင်မြင်မှုအကြီးဆုံးပါပဲလွန်ခဲ့တဲ့9နှစ်6နှစ်လောက်ခရီးရာစီတင်ထားပါတယ်အခုလောလောဆယ် Engajo ပေါ်ရောက်နေတဲ့စိတ်ယုတ်ကားလေးအပြင်အခုနောက်ပိုင်းလွှတ်ကားစိတ်ယုတ်ကားလေးကတော့ Perseverance ဆိုခေါ်ပါတယ် လွန်ခဲ့တဲ့၄၅၆လကလေးကထွက်တင်လိုက်ပါပြီ2021ပေါ့နော်ဒီမှာအင်္ဂါဂျူဘုံအုပ်စဉ်သူတည်တနာတွေအများကြီးလောက်ပါတယ်အ
ဲ့ထဲမှာပေါ့နော်မြမသူတည်တနာပညာရှင်အမျိုးသမီးတယောက်ကရဟတ်ရန်တခုလည်းပါတယ်လို့သိရပါတယ်ပြောပြပေးပါဦးအဲ့ဒါဟု
တ်ကဲ့အဲ့ဒါအလွန်တရာမှစိတ်ဝင်စားဖို့ကောင်းပါတယ်ဒေါ်မီမီအောင်နော်Jet Propulsion Lab ကကယ်လီဖိုးနီးယားတောင်ပိုင်းမှာရှိတဲ့ NASA တုတေသနဌာနခွဲတစ်ခုမှာသူတို့လုပ်တဲ့အစီအစဉ်ကတော့ Perseverance ဆိုတဲ့ဆက်ရုပ်ကလေးကို February လ2021မှာအဲ့အင်္ဂါဂျူဘောဆင်းတဲ့အခါကြလို့ရှိလို့ရင်ဒီဆက်ရုပ်ကလေးကနေပြီးတော့မှသူ့ရဲ့ဝန်ပိုင်မှာပေါ့ဒီရဟတ်ယာဉ်လေးပို့ထည့်ပေးလိုက်ပါတယ်အဲ့ဒါဒေါ်မီမင်းအောင်နဲ့တိတ်ပန်တုတေသနပညာရှင်တွေအစဉ်လိုက်တဲ့ပါအဓိကအင်္ဂါဂျူဘောတက်ရှိသတ္တဝါရှိသလားဆိုတဲ့ဟာကိုစပြီးတော့စူးစမ်းလေ့လာတာပါရေရှိမှတက်ရှိဖြစ်နိုင်တယ်အဲကြောင့်တက်ကိုရေရှားသွားတာစိတ်ယုတ်ကအင်္ဂါဂျူဘောမှာဖြည်းဖြည်းချင်းတရွေ့ရွေ့နဲ့လောက်ရတဲ့အတွက် efficient မဖြစ်ဘူးသူတည်တနာလောက်ရတာကြားရတယ်ပေါ့အဲ့တော့ကင်းထောက်ရဟတ်ယာဉ်လေးကိုဆင်ပေးလိုက်သူဟာသူအလိုလိုပြန်သွားမယ်ပေါ့နော်အချက်လက်တွေစုဆောင်းပြီးတော့မှသူတည်တလုပ်လို့ရတယ်ဟာပေါ့နော်ဒါအောင်မြင်မှုတစ်ခုအနေနဲ့သတ်မှတ်လို့ရပါတယ်ဒီနေ့
ဟုတ်ကဲ့အင်္ဂါချိုစူဇန်လေးလာရဲ့အပြင်ပေါ့နော်ဒီအာကာသဆံရတိုးတက်မှုတွေလည်းဒီနှစ်ထက်မှအများကြီးရှိတယ်လို့သိရပါတယ်အဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့စัจကြဝဠာကြီးရဲ့စူဇန်လေးလာမှုဆိုလို့ရှိရင်သူတေသနာအရာယူပဗေဒနေဘောစုရတဲ့စัจကြဝဠာကိုလေးလာတဲ့ယူပဗေဒပညာရှင်တွေ cosmology နဲ့ပတ်သက်တဲ့အောင်မြင်မှုပါသူတို့ကကဘာကြီးရှိတဲ့ငကငွေတန်းလို့ဟာမျိုးပဲတခြားငကငွေတန်းကြီးအကြီးရှိပါတယ်အလင်းနှစ်တန်းပေါင်းထောင်ပေါင်းများစွာရှိတဲ့နေရာမှာအဲ့ဒီအာကိုကျွန်တော်တို့ဒီကနေပြီးတော့မှ radio telescope ပေါ့နော်ရိုးမျက်လုံးနဲ့ကြည့်လို့ရတဲ့ telescope မဟုတ်ဘူးဒါ radio ဆိုင်နဲ့ကြည့်ပြီးတော့မှပုံဖော်ရတဲ့ telescope ပါအဲ့ဒီကနေပြီးတော့မှအဲ့ဒီတခြားငကငွေတန်းကြီးတစ်ခုရဲ့အလေတဲ့တဲ့မှာကျေစုကြီးတစ်ခုအလေမှာစုပြီးတော့အဲ့ကျေစုကြီးကနေပြီးတော့မှပောက်ကွဲမှုဖြစ်တယ်အဲ့ဒီဖြစ်တဲ့ဟာကိုသူတို့လေ့လာတာပေါ့နော်လေ့လာတဲ့အခါကျတော့ Einstein ရဲ့နိုင်ရသီအိုရီပေါ့နော် theory of relativity ပါမှန်နေဆိုတဲ့ဟာကိုဒီနှစ်ထဲမှာအထောက်အထားရသူတို့တိတိကျကျပြောနိုင်တာပါမှန်ဆိုလို့ရှိရင်ဒီဟာကိုလေ့လာခဲ့တာလွန်ခဲ့တဲ့အနှစ်30လောက်ခရီးကလေ့လာတာเนาะဒါပေမဲ့ဒီနှစ်ထဲကျမှပြောနိုင်တယ်ဒီ Hawking ထုတ်ခဲ့တာ general theory of relativity ကတကယ်ကိုအဲ့နေရာမှာဖြစ်နေတယ်ဒါကိုအထောက်အထားအရကျွန်တော်တို့ပြောနိုင်ပြီဆိုတဲ့ဟာကိုသူတို့တင်ပြနိုင်တဲ့နှစ်ဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့ဒီ satellite နည်းပညာရောထူးထူးခြားခြားတိုးတက်မှုတွေရှိပါသလား
ဟုတ်ပါတယ်ခင်ဗျာဟို Tesla ကကုမ္ပဏီထွင်တဲ့အဲ Elon Musk ကနေပြီးတော့မှသူက SpaceX ဆိုတဲ့ပုဂ္ဂလိကပိုင်းကုမ္ပဏီဖြစ်ပါတယ်အဲဒီအာကာသစူးစမ်းလေ့လာရေးပြီးတော့ဒုံးပြန်စောက်တဲ့ဟာအဲ့ဒီကုမ္ပဏီရဲ့ပိုင်းရှင်ပါသူကနေပြီးတော့မှဒီနှစ်ကနေစပြီးတော့စက်တွေရေးနဲ့ပတ်သက်တဲ့ဟာမိုးလေဝသနဲ့ပတ်သက်တဲ့ဟာကိုသူက mini satellite လို့ခေါ်ပါတယ်ဂျိုတုအသေးလေးတွေအများကြီးကိုသူကစုပြီးတော့မှဒုံးပြန်တစ်ခုတည်းနဲ့ပြလွတ်တင်လိုက်လွတ်တင်လိုက်ပြီးတဲ့အခါကျတော့မှအာကာသထဲရောက်တော့မှအဲ့ဒီဂျိုတုဒီအကုန်လုံးကိုဖြန့်လိုက်ပါပါအဲဒီနှစ်တည်းမှာဂျိုတုတထောင်ကျော်လောက်အဲ့ဒီmini satellite တွေသူတင်ခဲ့နိုင်ပါတယ်သူ့ရဲ့အကျိုးရလကဂျိုဒုတွေတကပါလုံးဝင်းရံနေတဲ့အတွက်ဂျိုဒုတစ်ခုနဲ့တစ်ခုကြားမှာဟို synchronize လုပ်မယ် synchronize လုပ်မယ်ဆိုတာတစ်ခုနဲ့တစ်ခုအချက်လက်တွေကိုအမြန်ဆုံးပို့နိုင်မယ်ဆိုတဲ့အားကြောင့် wireless နည်းပညာအရဆက်သွယ်ရေးဂျိုဒုတွေကနေပြီးတော့ရာသီဥတုကိုပို့ပြီးတော့အတိအကျရနိုင်မယ်တိုက်ပြီးတော့မဖွင့်ပြိုးသေးတဲ့နိုင်ငံမျိုးတွေကနေဈေးကပေါ်ပေါ်နဲ့ဒီဆက်သွယ်ရေးနည်းပညာတွေကိုပို့ပြီးတော့အသုံးချနိုင်မှာဖြစ်ပါတယ်။ဒါအောင်မြင်မှုတစ်ခုပါ။သူတို့တွေ့ကြည့်တဲ့အခါကျတော့ဒီဂျိုဒုကတစ်နှစ်ကိုအလုံးတစ်ထောင်1400လောက်လွှတ်တာတောင်မှသူကဂျိုဒုတပေါင်းကျော်လောက်အဲ့မင်းဒီဆက်လိုက်တဲ့အများကြီးကိုပြစ်တင်ရမှာပါ။အဲ့တော့နောက်5နှစ်အတွင်းမှာအဲ့ဒါတွေပြစ်တင်လိုက်မယ်ပေါ့နော်။ပြစ်တင်လိုက်တဲ့အခါကျတော့ကောင်းကျိုးတွေကတော့အများကြီးပါပဲ
။ကောင်းကျိုးတွေရသလိုအာကာသအမှိုက်ဖြစ်လာတဲ့ဆိုးကျိုးတွေလည်းရှိပါတယ်။ဒါပေမဲ့2020ထဲမှာပဲအာကာသအမှိုက်တချို့ကိုပြန်ပြီးသုံးနိုင်အောင်အတွက်လုပ်ပေးနိုင်ပါပြီ
။စိုးကျွား space debris အာကာသထဲမှာရှိတဲ့အမှိုက်တရိုက်ပေါ့နော်။ဂျိုဒုမှာတက်တန်းရှိတယ်။သူက9နှစ်ဆက်နဲ့လောက်ပြီးလို့ရှိရင်သုံးလို့မရတော့ဘူး။သူ့မှာလျှက်စစ်တပ်အားသုံးနိုင်တဲ့ပမာဏလုံးဝမရှိတော့တာ။တက်စစ်တပ်ကိုနေရနေရနိုင်တဲ့ဆိုလာပြားတွေကပြတ်သွားတာ။ Geosynchronous orbit ကဘာကိုအလိုလိုပတ်နေတဲ့ပတ်လန်းချောင်းကနေပြီးတော့သူကလွတ်သွားတယ်။လွတ်သွားတဲ့အခါသူကကပ္ပလီတူတွေဝင်ပြီးတဲ့အခါကျရင်သူကနောက်ပြက်သွားတယ်ဒီဂျိုဒုကအသုံးမပြုနိုင်တဲ့ဂျိုဒုအပြင်သူကအမှိုက်လိုဖြစ်နေအခုတုံးလို့မရတော့တဲ့ဂျိုဒုတွေထောင်ထဲချီပြီးရှိနေပါပြီချိုးချိုးကိုလည်းသူတို့မြင်လာပါတယ်အဲ့တော့အခုနောက်ပိုင်းလွတ်လိုက်တဲ့ဂျိုဒုတစ်ခုကသူကဘာလုပ်ပေးလဲဆိုတော့ အဲ့ဒီပြက်သွားတဲ့တုံးလို့မရတဲ့ဒါမှမဟုတ်လို့ရှင်ပတ်လန်းချောင်းလွဲသွားတဲ့ဂျိုတုကို तू ကလှန့်ယူလိုက်တာလှန့်ယူပြီးတော့မှသူ့ကိုပတ်လန်းချောင်းအမှန်တိုင်းပြန်တင်ပေးလိုက်လို့ရပြီတုံးမရတဲ့ဂျိုတုကိုနောက်၅နှစ်လောက်ပြန်တုံးလို့ရအောင် तू ကလှုပ်ပေးနိုင်တဲ့ဂျိုတုနောက်တစ်ခုဒီနှစ်ထဲမှာတင်လိုက်ပါတယ်တင်ရုံနဲ့မကဘူး तू ကအဲ့ Intel Set 19ဖြစ်နေအဲ့ဒါ तू ကပြက်သွားပြီလေအဲ့ဒါကိုသူတို့ပြန်ပြီးတော့ပုံမှန်ပတ်လန်းချောင်းတဲကိုရအောင်ပြန်ထည့်ပေးလိုက်တယ်ခင်ဗျဒီနှစ်ထဲမှာအဲ့ဒါထူးခြားတာတစ်ခုပေါ့နော်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ Venezuela ပြည်သူတွေနဲ့သူတို့ရဲ့ကြားပြတ်အစိုးရယာယီသမရဟွမ်ကွာယီတို့နဲ့အတူအမေရိကန်ပြည်ထောင်စုကမမမမယက်တည်နေပါတယ်။ဒါဟာ Venezuela နိုင်ငံဒီမိုကရေစီရေးကိုမိမ့်မိန်အောင်လုပ်နေတဲ့ Nicolas Maduro နဲ့သူ့ရဲ့တရားမဝင်အစိုးရကိုပံ့ပိုးကူညီနေကြသူတွေကိုစန့်ကျင်ကန့်ကွက်တဲ့အကြောင်းရင်းတွေအများကြီးအနက်တစ်ချက်ဖြစ်ပါတယ်။ဒီလိုပံပိုးကူညီနေကြသူတွေထဲမှာတရုတ်ပြည်သူတမရနိုင်ငံပိုင် CEIEC တရုတ်အမျိုးသား Electronics ထုတ်ကုန် Twin Gong Corporation လည်းပါဝင်ပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနအဆိုအရတရားမဝင်မဒူရိုအဆိုအရအတွေ့ Venezuela နိုင်ငံအတွင်းစင်စါဖြတ်တောက်တာတွေကိုပြုပြင်ထိန်းသိမ်းနိုင်ဖို့လိုအပ်တဲ့စက္ကရာတွေကို CEIEC ကပံ့ပိုးပေးနေတာဖြစ်ပါတယ်။နိုင်ငံပိုင်ဆက်သွယ်ရေးဌာနဖြစ်တဲ့ Venezuela အမျိုးသားတယ်လီဖုန်းကုမ္ပဏီအတွက်ကွန်ပျူတာ software နဲ့လေ့ကျင့်သင်တန်းတွေနည်းပညာကျွမ်းကျင်မှုနဲ့ဝန်ထမ်းတွေစွမ်းရည်ပြင့်တင်ပေးတာတွေပါဝင်ပါတယ်။မဒူရိုအစိုးရက CEIEC ကပံ့ပိုးထားတဲ့နည်းပညာနဲ့စက္ကရာတွေကိုအသုံးပြုပြီးနိုင်ငံသားတွေရဲ့ဒီမိုကရေစီအခွင့်အရေးတွေကိုပြိနှိပ်တာသူတို့နိုင်ငံရဲ့သဘောထားအမြင်တွေထုတ်ဖော်ခွင့်မရအောင်အကြက်ကန်ချိန်ချောက်တာဒါမှမဟုတ်သူတို့အတန်တွေမကြားရအောင်ပိတ်ပင်တာတွေထပ်ခါတလဲလဲလှုပ်ဆောင်နေတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါရင်မကသေးပါဘူး။နိုင်ငံရဲ့အင်တာနက်ဝန်ဆောင်မှု90ရာခိုင်နှုန်းကိုထိန်းချုပ်ထားတဲ့ Venezuela အမျိုးသားတယ်လီဖုန်းကုမ္ပဏီကပုဂ္ဂလိကပိုင်သတင်းစာတွေကိုမကြာခဏစင်စါဖြတ်ပိတ်ပင်တာနဲ့ဂျာပြတ်အစိုးရအဖွဲ့ဝင်တွေရဲ့ online ကနေဓာတ်ရိုက်ထုတ်လွှင့်ချက်တွေကိုလည်းပုံမှန်ကပြည့်ရပြည့်လုပ်နေတာပါ။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ OFAC ကနိုင်ငံခြားအခြေပြုပစ္စည်းထိန်းချုပ်ရေးယုံကနေအုပ်ချုပ်ရေးအာဏာညွှန်ကြားချက်အမှတ် 1369 အရနိုဝင်ဘာလ30ရက်နေ့က CIEC ကိုပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီမထွန်းကားအောင်တရားမဝင်မဒူရိုအစိုးရရဲ့ကြိုးပမ်းမှုကိုတရုတ်နိုင်ငံပိုင်ကုမ္ပဏီကပံ့ပိုးနေတယ်လို့အမေရိကန်ဘဏ္ဍာရေးဌာနကသတ်မှတ်လိုက်တာဖြစ်ပါတယ်။အင်တာနက်ဝန်ဆောင်မှုကန့်သတ်တာတွေနိုင်ငံရေးတိုက်ခံတွေနဲ့စန့်ကျင်ကန့်ကွက်သူတွေကိုဒီဂျစ်တယ်နည်းပညာနဲ့စိုက်ဘာထောက်လန်းတာတွေစတဲ့မဒူရိုရဲ့ကြိုးပမ်းမှုကိုပံ့ပိုးပေးနေတာဖြစ်ပါတယ်။တရုတ်ပြည်မှာပြည်သူတွေကိုထိန်းချုပ်စင်စါလုပ်တဲ့နေရာမှာအသုံးပြုတဲ့နည်းပညာစက္ကရာတွေနဲ့ပုံစံသူတွေပံ့ပိုးနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှရှိတဲ့ CIEC ရဲ့ပိုင်ဆိုင်မှုနဲ့အကျိုးစီးပွားအလုံးချိတ်ပိတ်ပြီးသူတို့နဲ့ဆက်ဆက်တဲ့အမေရိကန်နိုင်ငံသားတွေပါပိတ်ဆို့မှုနဲ့အရေးယူမှာဖြစ်ပါတယ်။အထူးကင်းလွတ်ခွင့်ကလွဲလို့ CIEC နဲ့အမေရိကန်နိုင်ငံသားတွေစီးပွားရေးပူးပေါင်းဆောင်ရွက်ခွင့်လည်းမရှိတော့ပါဘူး။တရုတ်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်တဲ့အမေရိကန်ပိုင်နက်မှာရှိတဲ့ကုမ္ပဏီတွေအနေနဲ့ CIEC နဲ့ငွေလွှဲပြောင်းတာတွေကိုဇန်နဝါရီလ14ရက်နေ့မတိုင်မီမှာအပြည့်ဖြတ်ချဖို့ညွှန်ကြားထားပါတယ်။ဒီမိုကရေစီတန်ဖိုးတွေနဲ့လမ်းစဉ်တွေကိုဖုံးလွှမ်းပြီးဩဇာအရှိန်ဝါနဲ့အာဏာတည်မြဲရေးဦးစားပေးနေတဲ့မဒူရိုအစိုးရက CIEC လို့တရုတ်နိုင်ငံပိုင်ကော်ပိုရေးရှင်းတွေကိုအားကိုးနေတာဖြစ်ပါတယ်။ဒီမိုကရေစီလိုလားတောင်းတနေကြတဲ့ဗင်နီဇွဲလားပြည်သူတွေနဲ့ကမ္ဘာတစ်ဝန်းကတခြားပြည်သူတွေကိုပြိနှိပ်ဖို့ပံ့ပိုးကူညီနေသူဘယ်သူကိုမဆိုပြစ်မှတ်ထားဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ခြိတုံးခြိကြစဉ်းစားနေမှာမဟုတ်ဘူးလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီမနူချင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။American ပြည်အောင်စုမှာအစိုးရတရက်ကနေနောက်အစိုးရတရက်ကိုငင်းချမ်းစွာအာဏာလွှဲပြောင်းပေးတဲ့အထိမ့်မှဖြစ်နေရာစုနှစ်ပေါင်းများစွာကျင့်သုံးခဲ့တဲ့အစဉ်လာကိုဖျက်ပြီးသမ္မတဒေါနယ်ထရမ့်ကသူဟာအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့သမ္မတဖြစ်ကျန်းသစ္စာကျင်းဆိုပွဲကိုတက်ရောက်မှာမဟုတ်ဘူးလို့တောက်ကြနေမှာ Twitter ကနေအသိပေးလိုက်ပါတယ်ရွေးကောက်ပွဲမှာ Mr. Biden အနိုင်ရကြောင်းအတည်ပြုတဲ့လုပ်ငန်းစဉ်တွေဆောင်ရွက်နေတဲ့တွတ်တော်တဲ့သမ္မတထရမ့်ကိုထောက်ခံသူတွေဝင်ရောက်စီးနင်းမှုဖြစ်ပွားခဲ့ပြီးနှစ်ရက်ကြာမှာသမ္မတထရမ့်ကJanuary 20မှာကျင်းပမဲ့ကျန်းသစ္စာကျင်းဆိုပွဲကိုသူသွားမှာမဟုတ်ဘူးလို့ Twitter မှာရေးခဲ့တာဖြစ်ပါတယ်။ အမေရိကန်လွှတ်တော်ရင်ဗိုလ်တပုနဲ့အတင်းဝင်ရောက်စီးနင်းမှုဟာဒီမိုကရေစီရဲ့လွတ်လပ်မှုကိုဆော်ကားတာဖြစ်တဲ့အတွက်ရှုံချကြောင်းနဲ့ဒီဖြစ်ရအတွက်တည်တည်ချာချာစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလက်ကတောင်းဆိုလိုက်ပါတယ်။ဆန်နီနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ဗျာတပါ
This program has come to you from the Voice of America, Washington.